Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2024ခုနှစ်မတ်လ16ရက်စနေနေ့သတင်းတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ Washington DC မြို့ရက်ကနေတိုက်ရိုက်စလွှင့်နေပါပြီ။လိုင်းဒိုမီတာ19.2532ပြင်အခုစနေတနင်္ဂနွေမှာဆိုရင်တော့လိုင်းလက်မီတာ190ကနေလဲဖန်ယူနားဆင်နိုင်ပါတယ်။ဒါပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလဲတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းနားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်။ BN ရဲ့အတွေ့အကြုံကိုကြည့်ဝေးကြပါစေ။ကျွန်မခင်ပြူထွေးပါ။ဂါဇာအတွက်ကူညီတွေကိုတည်လာတဲ့ Brighter သင်္ဘောကတော့ဂါဇာမှာကန့်ကွက်ပြီးပစ္စည်းတွေလည်းကုန်းပေါ်ကိုဒီကနေ့ချပီးပြီလို့အကူအညီပေးရေးဆောင်ရွက်နေသူတွေကပြောပါရယ်။ရုရှားမှာကတော့လက်ရှိသမ္မတပူတင်ပဲအာနာဆက်ပြီးတော့ရဖို့တေချာနေတဲ့ရွေးကောက်ပွဲဒုတိယနေ့ဆက်လက်ကျင်းပနေပါရယ်။ရန်ကုန်မှာတော့ရွှေစည်းကိုတတ်မှတ်ထားတဲ့အတိုင်းအရွယ်မလုပ်ဘူးဆိုရင်အရေးယူမယ်ဆိုပြီးတော့ရန်ကုန်တိုင်းရွှေအလုပ်ငန်းအသင်းကသတိပေးစာထုတ်ပြန်ထားပါရယ်။ဒီလိုသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်။
ကျေးဇူးပါမကင်ကြီးတွေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးအပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်မြန်မာဆိုင်ရာဂျပန်ရဲ့ဒုက္ခသည်လက်ခံမှုထူးခြားလာတာကိုဂျပန်ရောက်မြန်မာတူက
လူမျိုးရေးနဲ့နိုင်ငံသားအဖြတ်ကိုအသိမှတ်ပြုတယ်ဆိုတာကဂျပန်ရဲ့ဒုက္ခသည်အသိမှတ်ပြုမှုတမိုင်းမှာကထူးခြားပါခင်ဗျာမြန်မာတွေရဲ့ဒုက္ခသည်တွေကိုပေါ့ခင်ဗျာ
ဒီစနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအသံအစည်းအဝေးနောက်ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာပြီးရင်အာရှနိုင်ငံရေးလေယာစီးပွားဥဒုရာသီနဲ့သတင်းတွေကတူတအစီအစဉ်တွေစက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တရောက်သတင်းတွေကိုမက်ခင်ဖြူထွင်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသအတွက်ဒီပရိတအဖွဲ့တစ်ခုကနေပြီးတော့ပေးတဲ့အကူအညီတွေအားလုံးကန့်ချသွားပြီလို့ Israel စစ်တပ်နဲ့အကူအညီပေးရေးအဖွဲ့တွေကပြောပါရယ်အစားအသောက်ဆေးဝါးတွေပါတဲ့လူသားချင်းစာနာတဲ့အကူအညီ Metric တန်ချိန်200ကျော်ကို American နာမည်ကြီးစဖို့မူကြီး Jose Andres တီထောင်ထားတဲ့ World Central Kitchen Brighter အဖွဲ့ကပေးပို့ခဲ့တာပါဒီအကူအညီတွေတင်ဆောင်ထားတဲ့ဝမ်ပြားရေရင်ကို Spain က Open Arms Brighter အဖွဲ့က Cyprus ကျွန်းနိုင်ငံကနေဆွဲလာပေးတာဖြစ်ပါတယ်အကူအညီတွေဖြန့်ဝေပေးဖို့အသင့်အနေထားလောက်ဖြစ်နေပြီလို့ World Kitchenမော်စင်ထရယ်ကစ်ချန်အဖွဲ့ကလည်းဒီကနေ့စနေနေ့မှာပဲပြောပါရယ်။ Israel ပေးဆိုထားတဲ့ဂါဇာကမ်းမြောင်ဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေရေလမ်းကြောင်းတစ်ခုကနေပေးပို့နိုင်ဖို့အမေရိကန်အပါဝင်ကြိုးစားနေချိန်မှာအခုလိုဂါဇာအတွက်အကူအညီတွေပထမဆုံးရေကြောင်းကရောက်လာတာဖြစ်ပါရယ်။တောက်ချနေကတင်မောကန့်ကန့်နိုင်ခဲ့ပြီးလောလောလတ်လတ်တိစောက်ထားတဲ့ယာယီစိတ်ကန်တရားကနေပါလာတဲ့ပစ္စည်းတွေကိုကုန်တင်ကားဆက်နစီပေါ်ကိုရွှေ့ပြောင်းတည်ယူခဲ့ပြီးလို့ Israel စစ်တပ်ကပြောပါရယ်။ဂါဇာမှာစစ်ပွဲတွေကြောင့်လူ6သိန်းနီးပါးအငတ်ဘေးကျုံနေရပြီးဂါဇာလူဦးရေ 3% လုံးအစားအစာမလုံလောက်မှုနဲ့ကြုံနေရတယ်လို့ကုလသမဂ္ဂကသတိပေးထားပါရဲ့ရှင်
။ယူကရိန်းမှာတော့တောင်ပိုင်းမြို့မှာရုရှားဒုံးကျည်ပစ်လိုက်တာကြောင့်လူ20သေခဲ့တာပေါ့အမေရိကန်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းစစ်ကမ်းမြို့အိုဒီဆာမှာဒီဒုံးကျည်တွေပစ်ထည့်လိုက်တာကြောင့်တောက်ကြံတွေကလူ20သေဆုံးတာအပြင်80ကျော်ဒဏ်ရာရခဲ့တယ်ပေါ့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကပြင်းပြင်းထန်ထန်ရှုတ်ချလိုက်တာပါ။တစ်ချိန်တည်းမှာလည်းရုရှားကသူကျူးကျော်သိမ်းပိုက်ထားတဲ့ယူကရိန်းနယ်မြေတွေမှာရွေးကောက်ပွဲကျင်းပနေတာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ American ကုလသမဂ္ဂဆိုင်ရာ American သမ္မတကြီး Linda Thomas Greenfield ကမနေ့ကလွန်ကျွေးကောင်စီအစည်းအဝေးမှာအခုလိုပြောလိုက်ပါတယ
် This violence is unconscionable and it is inextricably linked with the matter we are here to discuss.
ဒီလိုအကြမ်းဖက်မှုတွေဟာလက်ခံနိုင်စရာမရှိပါဘူးလက်တလော့ရုရှားသိမ်းပိုက်တာခံထားရတဲ့ယူကရိန်းနယ်မြေတွေမှာရုရှားကတရားမဝင်သမ္မတရွေးကောက်ပွဲတွေကျင်းပနေတဲ့ကိစ္စအခုကျမတို့ဒီနေရာမှာဆွေးနွေးနေတဲ့အကြောင်းအရာနဲ့လည်းဒီလိုကြမ်းဖက်မှုတွေကတိုက်ရိုက်ဆက်ဆက်နေပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Thomas Greenfield ကပြောသွားတာပါတောင်ပိုင်းအိုဒီဆာမြို့ကလူနေရပ်ကွက်တွေကိုရုရှားကပယ်ထိန်ဒုံးကျည်ပစ်ခတ်လိုက်တယ်လို့လိုက်တာကြောင့်လူနေအိမ်တွေမိလောင်ပျက်စီးပြီးသေဆုံးထန်ရသူတွေကိုကယ်ဆယ်ရေးဝန်ထမ်းတွေကလာရောက်ကူညီပေးခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာတော့လက်ရှိသမ္မတဗလာဒီမီယာပူတင်ပဲနောက်ထပ်6နှစ်ဆက်ပြီးတော့အုပ်ချုပ်နိုင်ဖို့တေချာနေတဲ့သမ္မတရွေးကောက်ပွဲဒုတိယမြောက်နေ့ဒီကနေ့ဆက်လက်ကျင်းပပါရယ်။သမ္မတပူတင်ကိုထောက်ခံမဲပေးကြတဲ့သူတွေရှိသလိုပဲရွေးကောက်ပွဲကိုစန့်ကျင်ကန့်ကွက်မှုတွေလည်းရှိပါရယ်။မဲယုံတွေကိုလက်လုံဘုံတွေနဲ့ပြစ်ခတ်တိုက်ခိုက်တာမဲဘုံတွေတဲကိုအစိမ်းရောင်အရေလောင်းချတာအပါအဝင်မဲယုံနဲ့ဝင်ရောက်ဖျက်ဆီးတဲ့ပြည်အပေါင်း6ခုထက်မနည်းရုရှားနိုင်ငံတဝန်ရှိခဲ့ပါရယ်။ မကြခင်ကပဲချင်းထောင်ထဲမှာတည်ဆုံသွားတဲ့ရုရှားတပ်ခန့်ခေါင်းဆောင်အလက်ဆီနာဗယ်နီကို2019ခုနှစ်တုန်းကမော်စကိုမြို့တော်မှာအစိမ်းရောင်ပိုးတက်စီးရီနဲ့ပတ်ပြီးတိုက်ခိုက်ခဲ့တာကိုအကြောင်းပြုပြီးရုရှားစုရတပ်ခန့်တွေကမဲပုံးနေတဲ့အစိမ်းရောင်ရေတွေလောင်းချပြီးသူတို့ရဲ့ကန့်ကွက်မှုကိုပြခဲ့ကြတာပါရွေးကောက်ပွဲကိုနှောက်ရတဲ့သူတွေကိုထောင်ဒဏ်9နှစ်အထိချမယ်လို့ရွေးကောက်ပွဲကော်မရှင်ကြီးကပြောကြားခဲ့တယ်လို့မဲပုံတဲ့အစိမ်းရောင်ရေတွေလောင်းထည့်ခဲ့တဲ့သူအမျိုးသမီးကိုလည်းအစိုးရကရာဇဝတ်မှုနဲ့အမှုဖွင့်ခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလာမယ့်ရွေးကောက်ပွဲမှာမထောက်ခံဘူးလို့သူသမ္မတဟောင်းကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာကျင်းပမဲ့သမ္မတရွေးကောက်ပွဲကြရင် Republican Party ကဝင်ရွေးခံမဲ့ထရမ့်ကိုထောက်ခံမှာမဟုတ်ဘူးလို့သူသမ္မတဟောင်းမိုက်ပန့်စ်ကပြောလိုက်တာပါ။ထရမ့်အစိုးရလက်ထက်မှာထိပ်ပိုင်းအစိုးရတာဝန်တွေယူခဲ့ကြသူတွေတယောက်ပြီးတယောက်ထရမ့်ကိုမထောက်ခံအားမပေးဖို့ပြောလာခဲ့တာမှာပင့်စ်ကတော့ယာရုအမြင့်ဆုံးဖြစ်ပါတယ်။ဒီနှစ်ရွေးကောက်ပွဲမှာထရမ့်ပေါ်သူထောက်ခံတဲ့ကိစ္စဟာအံ့ဩစရာမဟုတ်ပါမရှိပါဘူးလို့ Fox News သတင်းဌာနနဲ့မေးမြန်းခံမှာဒုသမ္မတဟောင်းပင့်စ်ကပြောကြားခဲ့ပါတယ်။သူမထောက်ခံတဲ့ကိစ္စပေါ့နော်။သူဟာအစိုးရဘက်ကသမ္မတရွေးကောက်ပွဲဝင်ဖို့လှုပ်ခဲ့ပေမဲ့ပါတီရင်းသမ္မတလောင်းပြိုင်ပွဲဒီမှာမစခင်မှာပဲနှုတ်ထွက်ခဲ့ပါတယ်။သူဟာ Republican Party ဝင်တယောက်ဖြစ်တာမို့ Democrat Party ကနေဝင်ရွေးခံမဲ့သမ္မတ Joe Biden ကိုလည်းမဲပေးမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်ခင်ဗျာ
။ရန်ကုန်တိုင်းတွေကရွှေဆိုင်တွေပြင်ပအယောင်းဝယ်လုပ်နေကြတဲ့သူတွေအနေနဲ့ရန်ကုန်တိုင်းဒေသကြီးရွှေလုပ်ငန်းရှင်များအသင်းကသတ်မှတ်ပေးတဲ့ဈေးအတိုင်းအယောင်းဝယ်မလုပ်နိုင်ရင်မရောက်ကြဖို့တတိပေးလိုက်ပါတယ်။2024မတ်လဆန်းကစလို့အခောက်ရွှေတစ်ချက်သားကို7340ကျော်အထိဈေးတက်လာခဲ့တာဒီကနေ့ဒီမတ်လ16ရက်နေ့မှာတော့တစ်ချက်သားကို43100ကျော်အထိဈေးရှိနေပါတယ်ပြမဈေးကွက်မှာရွှေရောက်နေတဲ့သူတွေဟာကောလာဟလသတင်းအမျိုးမျိုးကြောင့်တရားဝင်သတ်မှတ်ဈေးအတိုင်းမဟုတ်ဘဲနဲ့ရွှေဈေးတွေကိုကစားနေတယ်လို့ရန်ကုန်တိုင်းဒေသကြီးရွှေလုပ်ငန်းရှင်များအသင်းရဲ့ဒီကနေ့စနေနေ့နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီပေါ်စုံစမ်းစစ်ဆေးနေပြီးအရေးယူဆောင်ရွက်နေတယ်လို့လည်းပြောပါတယ်ဒါကြောင့်တရားဝင်သတ်မှတ်ဆေးဈေးနှုန်းအောက်မှသာအယောင်းဝယ်လုပ်ကြဖို့ရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအသင်းကပြောကြားထားတာပါဒီနေ့အတွက်သတ်မှတ်ဆေးနှုန်းကအခောက်ရွှေတစ်ချက်သားကိုကျပ်38သိန်းကျော်ရှိပြီးတော့ပြပဈေးကွက်မှာကျပ်43သိန်းကျော်အထိမြင့်တက်နေပါတယ်ဒီချိန်ထဲမှာပဲနိုင်ငံခြားငွေလဲနှုန်းမြင့်တက်စေဖို့အွန်လိုင်းကနေတစင်လုံခြံသတင်းတွေထုတ်ပြန်ပြီးလှုံ့ဆော်နေတဲ့သူတွေကိုတရားစွဲဖို့ပြင်နေတယ်လို့လည်းဘိုးဘန်ကထုတ်ပြန်ထားပါတယ်ရှင်
ဟောင်ကောင်မှာလွန်ခဲ့တဲ့9နှစ်ကလွတ်တော်တဲ့ဆန္ဒပြခဲ့သူ12ယောက်ထောင်ဒဏ်ချခံလိုက်ရပါပြီ။ဟောင်ကောင်မှာ2019ခုနှစ်ကလွတ်တော်တဲ့စီနစ်ဆန္ဒပြမှုနဲ့ចောင်းသားခေါဆောင်တချို့ပါဝင်အစိုးရဆန့်ကျင်ဆန္ဒပြသူ12ဦးကိုဟောင်ကောင်တရားဝန်ကဒီနေ့ထောင်ဒဏ်ပြစ်ဒဏ်တွေအသေးသေးချမှတ်လိုက်ပါတယ်။ចောင်းသားခေါဆောင်အတီယာဆူအန်ရုပ်ရှင်သရုပ်ဆောင်ဂရက်ဂရီဝေါင်တက်ကြွလူရှားသူဗန်တက်စ်လာဦးနဲ့အိုဝန်ချောက်တို့အပါအဝင်12ဦးကိုလွတ်တော်စာဦးကိုစီနစ်မှုမှာသူတို့ရဲ့ပါဝင်ပတ်သက်မှုအ ਨੇ အများပေါ်မူတည်ပြီးတရားသူကြီးလီချေဦးဟိုကထောင်ဒဏ်၄နှစ်ခွဲကနေ9နှစ်နီးပါးအထိဒီနေ့ပြစ်ဒဏ်တွေအသေးသေးချမှတ်လိုက်တာဖြစ်ပါတယ်သူတို့၁၂ယောက်လုံးဟာစူပူအောင်ကြွားမှုတွေဖြစ်အောင်လှုံ့ဆော်မှုနဲ့အစောပိုင်းကတည်းကပြစ်ဒဏ်တချို့ချမှတ်ခံထားသူတွေဖြစ်ပါတယ်ဟောက်ကောင်ကျွန်းကိုဗြိတိန်ကိုလိုနီလက်အောက်ကနေတရုတ်ပြည်မကြီးကိုလွှဲပြောင်းပေးရခဲ့တာ22နှစ်ပြည့်အထိမ်းအမှတ်2019ခုနှစ်ဇူလိုင်လ1ရက်နေ့ကအစိုးရဆန့်ကျင်ဆန္ဒပြသူတွေထောင်နဲ့ချီချီတဲ့ဆန္ဒပြကြတဲ့ကလွတ်တော်အစာဦးပဒင်းတကားတွေကိုဖျက်ဆီးပြည်ပေါ်ကတွေနဲ့ရုပ်ပုံတွေကိုရိုက်ချိုးရင်းလွတ်တော်တဲ့ဝင်ရောက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာဖီယိုအမေရိကန်သံရဲ့မတ်လ16ရက်စနေညသတင်းတွေကိုမခင်ပြူထွေးနဲ့ပြောပြခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးပတ်စင်ကဏ္ဍတွေဇက်တိုက်ပါအရင်ဆုံးတော့ NDA ဂျားကစေကုသပေးနေသူတွေအကြောင်းပါထိုင်းနိုင်ငံနဲ့ကန့်နေတဲ့မြန်မာနေဆက်ဒေသတချို့မှာကိုယ်တိုင် NDA ရှိနေတဲ့ဂျားကကျန်းမာရေးအကူအညီလိုအပ်နေသူတွေကိုစေကုပေးနေသူတွေအကြောင်း Frontier မြန်မာရဲ့ဒုသံအစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
တဲ့ရမှာဆိုလို့ရှိရင်ဥမာပြည့်ရှိတဲ့မှာရေဘလုံးနာဖြစ်သွားပြီဆိုလို့ရှိရင်ညီမတို့ကအဲ့ဒီအချိန်မှာဘာလို့မနေ့နေ့တိုင်းတော့အဲ့လိုထားသွားတဲ့ချင်းမျိုးရှိလို့ထားသွားတဲ့အချိန်မှာဆိုရင်ရေဘလုံးနာဖြစ်တဲ့အတွက်ဒီစားကစားရှိနေနိုင်တဲ့လမ်းတွေဆိုညီမတို့ဖြတ်ရတာမျိုးတွေရောရှိတယ်ပေါ့နော်အဲ့လိုမျိုးချင်းနေဆိုရင်တော့လေဒါစွန့်သွားပြီးတော့သွားရမျိုးရောရှိတာပေါ့
ကိုမှာကြိုးစားရင်ကြိုးစားနိုင်တယ်လို့ပဲကိုစမ်းညံစမ်းရှိတယ်လို့ပေါ့ဘယ်လိုလဲမလဲကြိုးစားလို့ရတယ်ပေါ့နော်အဲ့လိုမျိုးရက်တည်နိုင်အောင်ပေါ့နော်စိတ်အဓိကစိတ်ပါလေ
ဆရာဝန်တွေသူနာပြုတွေဟာလွန်ခဲ့တဲ့3နှစ်ခရေက
ဆီယနာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာရှေ့တန်းကနေပါဝင်ခဲ့ပါတယ်။ဒါအပြင်တောင်းနဲ့ချီတဲ့စီးဝင်တန်းတွေဟာလည်းအကြမ်းမဖက်အာဏာဖီဆန်ကြီးလှုပ်ရှားမှု CDM မှာပါဝင်ခဲ့ပါတယ်။လက်ရှိအချိန်ထိသူတို့တွေဟာအနေရီကြားကပဲနိုင်ငံတွင်းမှာရောနိုင်ငံပြင်ပမှာပါကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်အောင်ကြိုးစားနေကြဆဲပါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Data News Agency ကသတင်းထောက်တွေကရေးသားတင်ဆက်ပေးထားပါတယ်။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ပောင်းတင်ရောင်းရင်မိတ်ဆွေပဲဖြစ်ဖြစ်ကိုရဲ့အတိတောင်းကြရပဲဒီခုဖြစ်တယ်ဆိုရင်ကိုကတော့ဒီကိုကြီးကိုတော့ကိုအရှင်မှာစင်းနဲ့ပတ်သက်တဲ့စီးပစ္စည်းအဲ့လိုမစင်းလို့အဲ့ဒါတွေကိုယူသွားလို့မရဘူးကွာယူသွားလိုက်ရင်လည်းလမ်းမရဲဖမ်းမလားကိုရဲရဲရဲဖမ်းမှာကိုကြောက်ပြီးတော့ယူမသွားရဲဘူးအဲ့တော့အဲ့လူနာအချိန်မီကိုမှသွားပြီးမကူညီနိုင်တာပေါ့နော်အဲ့အခက်ခဲမျိုးလေးတော့ရှိတယ
်ဆီယာမရင်းကထိုင်းနယ်ဆက်မနေထိုင်ပြီးအဲ့ဒီနေမြေကမြန်မာလူလူကိုဆေးဘက်ဆိုင်ရအကူအညီပေးနေတဲ့အကြီးတန်းသူနာပြုဆရာမတယောက်ပါသူကထိုင်းနိုင်ငံမှာသူနာပြုတယောက်အနေနဲ့တရားဝင်အလုပ်လုပ်ကင်ခွင့်မရှိရာကြောင့်တတိကြီးကြီးထားပြီးလုပ်ကင်နေရပါတယ်ဆရာမရင်းနဲ့သူအမျိုးသားတို့ဟာ2021ခုနှစ်ဖေဖော်ဝါရီလဆက်အာနာသိမ်းမှုကိုစန့်ကျင်ဆန္ဒပြရာမှာပါဝင်ခဲ့ကြပြီးလူလူအာနာဖီဆန်းရေးလှုပ်ရှားမှုစီဒီအမ်လှုပ်ရှားမှုမှာလည်းအတူတူပါဝင်ခဲ့တာပါဒါပေမဲ့သူ့အမျိုးသားဟာနန်းစီဒီယံပြန်လုပ်ပြီးလုပ်ငန်းခွင်ပြန်ဝင်သွားခဲ့ပါတယ်။ဒါကြောင့်ဆီယာမရင်းတယောက်ခင်ပွန်းဖြစ်သူကိုကြောခိုင်းပြီးခလေး၃ယောက်ကိုလက်ဆွဲပြီးတော့မဲဆောက်ကိုမရောက်ခင်သူအလုတ်ခဏလုပ်ခဲ့တဲ့တော်ရီကိုထွက်လာခဲ့ပါတယ်။လက်ရှိမှာတော့သူဟာနိုင်ငံရေးကြောင့်ထွက်ပြေးတင်းရှောင်လာတဲ့သူတွေစပေးရှောင်တွေရှိပြောင်းလှုပ်သားတွေကိုအခမဲ့စေကူတာပေးနေတာပါတခါတည်းမှာတော့ဒဏ်ရာရလာတဲ့ဒေါ်လာရင်းရဲပေါ်တွေပါသူ့လူနာစီရင်မှာပါဝင်ပါတယ်အဲ့ဒီလူတွေအများစုကတော့အထောက်အထားမရှိကြတဲ့အတွက်ထိုင်းရဲကစစ်ဆေးတာခံရရင်ဖမ်းဆီးခံရနိုင်ခြင်းနဲ့ပြည်တွင်းကိုပြန်ပို့ခံရနိုင်တဲ့အန်ဒီရှိတာကြောင့်မဲဆောက်တဝိုက်မှာစိတ်ချလက်ချမသွားလာနိုင်ကြတဲ့သူတွေပါဒါကြောင့်ဆီယာမရင်းရဲ့ကျမ်းမာရေးဆောင်ရှောက်မှုဟာအဲ့ဒီလူတွေအတွက်တမ်းမိုးမဖြတ်နိုင်ပါဘူးဒါပေမဲ့သူတို့စီစေဝါကုသပေးဖို့သွားရမှာသူ့အတွက်လည်းခုနကပြောခဲ့တဲ့ထိုင်းရဲ့အန်ဒီရှိပါတယ်ဒီလိုအခက်ခဲမျိုးတွေကိုသူမနီးတူမဲဆောက်မှာသူမလိုစီးကူနေတဲ့အခြားစီးဝင်တဲ့နေကလည်းကြုံတွေ့နေရတာရှိပြီးတချို့ဆိုရင်စီးဆက်မကူတဲ့သူတွေတောင်ရှိတယ်လို့ဆီယာမရင်းကဆိုပါတယ်နိုင်ငံတွင်းမှာစီဒီအမ်လုပ်ပြီးစေကူတာမှုတွေလှုပ်ဆောင်ရတာလဲပိုပြီးအန်တီရဲ့ပုံများပါတယ်။မအီစင်ကမြမပြည်ရင်းမှာပဲနေထိုင်တဲ့အသက်30ကျော်အရွယ်သူနာပြုဆီယာမာပါ။သူလဲအာနာသိမ့်ပြီးတဲ့နောက်ပိုင်းစီဒီအမ်လှုပ်ရှားမှုမှာပါဝင်ခဲ့ပြီးတော့မြမပြည်တောင်ပိုင်းကသူ့နေရဲ့မြို့မှာအခြားသူ့လှုပ်ဖို့ဂိမ်းဖက်တင်နေအတူတူအခမဲ့စီပေးခန်းတစ်ခုဖွင့်ခဲ့ပါတယ်။ဒါပေမဲ့လပိုင်းအတွင်းမှာပဲအဲ့ဒီစီခန်းကိုသူတို့ပိတ်လိုက်ရပါတယ်။
တရင်ထွက်တာပေါ်မှာတရင်ထွက်တယ်ပြီးတော့ညီမတို့ဆန္ဒပြရင်လည်းအဲ့ရပဲထွက်ပြီးသွားတယ်ဆိုတော့အမှတို့လဝိုင်းတော့လဝိုင်းတော့အမှအဲ့ဒီညာတော့ညီတို့ရေစင်ပေါ်မှာတက်ပြီးတော့ပုံနေလိုက်ရပေါ့နော်ပုံနေပြီးတော့အဲအစမပြေတော့ဘူးဆိုတော့နောက်မနေ့အစောပိုင်းမှာညီတို့အဲ့ဒီဆေးကမ်းမှာတပြောင်းနေလိုက်တယ်မှာဆေးကမ်းမှာတပြောင်းနေတယ်တပြောင်းနေပြီးတော့အဲ့ဒီတောက်လျှောက်လူနာတွေကြည့်ပြတာပေါ့နော်ကြည့်ပြီးတော့ခါကျတော့အဲနောက်တပတ်လောက်ကြာတဲ့ခါကျတော့အမှမတို့ကိုဒီစေကန်းဘောနဝင်စီးမဲ့ဆိုလို့ငါတို့တင်ရတယ်။တင်ရတော့ငါတို့အမှစေးတော့ပါအကုန်လုံးယူပြီးတော့ငါတို့ပြေးရပြန်။
အဲ့ဒီနောက်မှာတော့သူထွက်ပြေးတင်ဆောင်ခဲ့ရပါတယ်။အဆင်ပြေတဲ့နေရာမှာသူစေးဆက်ကုပေးနေခဲ့ပါတယ်။နောက်ဆုံးမှာတော့လုံခြုံရေးအတွက်သူမိသားစုကိုအဆက်အသွယ်ဖြတ်ပြီးတော်ရီကိုထွက်ပြေးတင်ဆောင်ခဲ့ရပါတယ်။ဒါပေမဲ့လေစကောင်စီထိမ့်ချုပ်နေမြေတွေမှာသူရောက်နေတဲ့ဆိုရင်တော့အဖမ်းခံရနိုင်တဲ့အန်ဒီယန်နဲ့သူရင်ဆိုင်ရနိုင်ပါတယ်
အခါတည်းရမှာဆိုလို့ရှိရင်ဥမာပြောရှိတယ်မှာဒီဘောလူနာဖြစ်သွားပြီဆိုလို့ရှိရင်ညီမတို့ကအဲ့ဒီအချိန်မှာမလို့မနေ့နှစ်နာရီလောက်ပဲအဲ့လိုထားသွားတဲ့ချင်းမျိုးရှိလို့ထားသွားတဲ့အချိန်မှာဆိုရင်ဒီဘောလူနာဖြစ်တဲ့အတွက်ညီမတို့တော်လန့်သွားမယ်ဆိုလို့ရှိရင်သူတို့စီရောက်ဖို့အတွက်ကြားတယ်ဆိုတော့ဒီစားကစားရှိနေနိုင်တဲ့လမ်းတွေဆိုညီမတို့ဖြတ်ရတာမျိုးတွေရောရှိတယ်ပေါ့နော်အဲ့လိုမျိုးချင်းတွေဆိုရင်တော့လေဟိုဒါစွန့်သွားပြီးတော့သွားရမျိုးတွေရောရှိတာပေါ့
လူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေအတွက်အချက်အလက်ောက်ယူရေးနဲ့လေလာဆန်းစစ်ရေးအဖွဲ့တစ်ခုဖြစ်တဲ့ Insecurity Insight ရဲ့စည်ရင်းစရာတွေအရအာနာသိမ့်ပြီးကလေးကနိုင်ငံအနှံ့မှာဂျာမန်ရေးဆောင်ရှားမှုတွေကိုပိတ်ပင်တဆီမှုနဲ့အကြမ်းဖက်မှု1100မှုဖြစ်ခဲ့ပါတယ်။အဲ့ဒီအထဲမှာဆေးရုံစည်းခန်းနဲ့စီးပီးတဲ့နေရာတွေကိုထိခိုက်ပျက်စီးစေပြီးဂျာမန်ရေးလုပ်သားတွေတည်ကြည်တန်ရာရစေတဲ့စစ်ကောင်စီတပ်ရဲ့လေးချောင်းတိုက်ခိုက်မှု49ခုပါဝင်ပါတယ်။ဂျာမန်ရေးလောက်တာ900နီးပါးလဲဖမ်းဆီးခံထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းအ ਨੇ ဆုံးဂျာမန်ရေးဝန်ထမ်း89ဦးအသက်ခံထားတယ်လို့ Syrian Medical Network ကဆိုပါတယ်။ Syrian Medical Network ဟာအမျိုးသားညီညွတ်ရေးအစိုးရရဲ့လက်အောက်ကအဖွဲ့အစည်းတစ်ခုဖြစ်ပြီး2021ခုနှစ်ကတည်းကဂျာမန်ရေးဝန်ထမ်းတွေအတွက်ရန်ပုံငွေတွေနဲ့အခြားအထောက်အပံ့တွေထောက်ပံ့ပေးနေတဲ့အဖွဲ့ပါ။အစကနအူပိုင်းမှာတော့ CDM ဂျာမန်ရေးဝန်ထမ်းကလူဦးရေ6000ကျော်ရှိခဲ့ပြီးအခုလက်ရှိမှာတော့4000ကျော်ကမတရားမှုတွေကိုတောင်းခံဖြတ်ချော်နေသေးပါတချို့ကလုပ်ငန်းကွင်တွေကိုပြန်ဝင်လာပြီးရှိသလိုတချို့ကလည်းအခြားအသက်မွေးဝမ်းကြောင်းတွေကိုရောက်ရှိသွားပါတယ်အခက်အခဲကြားကကြံ့ကြံ့ခံလှုပ်ဆောင်နေတဲ့သူတွေကို Syrian Medical Network အနေနဲ့ထောက်ပံ့တာပဲရှိပေမဲ့လုံလောက်အောင်မထောက်ပံ့နိုင်သေးဘူးလို့ဆိုပါရယ်။ဒေါက်တာပိုင်ဦးကတော့2020ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးမြောက်တကုံမြို့နယ်က NLD ရဲ့လွတ်တော်ကိုယ်စားလှယ်အဖြစ်အရွေးခံထားသူပါ။သူက NUG အစိုးရအာဏာရှာလာရင်အနစ်နာခံထားရတဲ့ CDM တွေအတွက်ချီးမြှင့်ဖို့စီစဉ်ထားတာတွေရှိတယ်လို့ဆိုပါရယ်။
လက်ရှိ NLD အစိုးရကနေတည်ထားတဲ့ကတိကဝတ်ပေါ့စစ်ကောင်စီအုပ်ချုပ်ရေးကြဆုံးသွားပြီးတော့ TNDC အစိုးရရဲ့အုပ်ချုပ်ရေးပြန်ပြီးတော့ဝင်ရောက်လာတဲ့အချိန်ကြလို့ရှိရင်စပြီးအာဏာသိမ်းခံတဲ့အချိန်ကနေပြီးတော့စီရင်လုပ်တဲ့အချိန်ကနေပြီးတော့နော်တောက်လျှောက်ကာလတစ်လျှောက်လုံးအတွက်သူ့ရဲ့မူရင်းလာစားဟိုကျွန်တော်တို့ခဲ့တဲ့ကျွန်တော်ပြန်ထုတ်ပေးတယ်လို့ပြောထားတယ်အဲ့ဒါကတည်ကြောင်းလို့ရမယ်
ခဲခဲရီနဲ့အန်ဒီရီရှိပေမဲ့စီးပညာရှင်အများစုဟာမြမပြည်ရင်းနဲ့ပြပမှာဂျာမန်ရေးစောင့်ရှောက်မှုလုပ်ပေးနေကြတော့မှဆီယာမရင်းကတော့ငွေကြေးတက်နိုင်တဲ့သူလူနာတချို့ကပြီးတဲ့အခကြေးငွေနဲ့သူမိဘဆွေမျိုးတွေရဲ့ထောက်ပံ့ငွေတွေနဲ့ယက်တီနေပါတယ်။သူဟာခလေး၃ယောက်နဲ့အတူနိုင်ငံရက်ချာမှာတကူရေးရုံးကန်နေရတဲ့မိခင်မှာဒါပေမဲ့သူလုပ်နေတာတွေကိုဆက်လုပ်ဖို့သူစိတ်ပိုင်းဖြတ်ထားပြီးအခြားသူတွေကိုလည်းစိတ်တက်မကြဖို့အပေးလိုက်ပါတယ်
။အမကတော့တနာစရာမလို့ဒီဒေါ်လာရေးလုပ်လိုက်တဲ့အချိန်ကြောင့်အမဒီလိုမျိုးဟိုဒီလိုမျိုးရှောင်ပြေးသွားလာအိမ်နဲ့အိုးအိမ်နဲ့ဆုံးခွာပြီးတော့နေရတယ်ဆိုပေမဲ့ဒေါ်လာရေးကြောင့်အမကပင်မနဲ့ခက်ခဲတယ်ဆိုတာမျိုးတော့အမမရှိဘူး။အမဒီဒေါ်လာရေးကိုဒီထက်ထက်ကြောင်းမယ်ဆိုလဲဆက်လုပ်နေအောင်ပါပဲ။အမကိုဘယ်လိုပြောမလဲဟိုတနာရမယ်လို့မမြင်ပဲနဲ့အမကိုအတူယူလို့ပဲအမကတော့အဲ့လိုပဲအကြံပြန်ပေးခြင်းနဲ့ပေါ့နော်။ဘာဖြစ်လို့ဆိုတော့အမကခလေး၃ယောက်နဲ့တော့ရက်တည်နိုင်လို့ဆိုရင်အမလိုပဲတခြားမိအမျိုးသမီးတွေပေါ့နော်။အဲ့လိုမျိုးရှိမှာပဲကွာ။ဥမာယောက်ျားကွဲသွားလို့ပဲဖြစ်ဖြစ်သေသွားလို့ပဲဖြစ်ဖြစ်ဟိုဖြစ်သွားလို့ပဲဖြစ်ဖြစ်ပေါ့။အဲ့လိုမျိုးအကြောင်းအရာတစ်ခုခုကြောင့်ဟိုပြိုလဲတော့မယ်ဆိုရင်တော့ဘယ်တော့မှမပြိုလဲပါနဲ့လို့ပဲအမကပြောခြင်းနဲ့ပါဆိုတော့ကို့မှာစူးစမ်းရင်စူးစမ်းနိုင်တဲ့လောက်ကွာ။ကိုစမ်းညံစမ်းရှိတဲ့လောက်တော့ဟိုဘယ်လိုပြောမလဲ။တူစားလို့ရတယ်ပေါ့နော်အဲ့လိုမျိုးဟိုရက်တည်နိုင်အောင်ပေါ့နော်စိတ်အဓိကစိတ်ပါပဲ
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုတန် Podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
အန်ဒီရဲ့ကစေကုပေးနေသူတွေကြောင့် Frontier မြန်မာပြပြခဲ့တာပါအခုတော့ Democracy လူခွင့်ရဲ့ခက်ပြိုင်ကဘာအစီအစဉ်မှာဂျပန်နိုင်ငံဒုက္ခသည်မူဝါဒထူကြလာတာကိုပြောထားပါတယ်ကမ္ဘာမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်တခြားနိုင်ငံမှာခလုံခွင့်လျှောက်ထားသူပိုများလာသလိုအင်ရှင်နိုင်ငံရဲ့လူမှုရေးလူဝင်မှုကြီးကြပ်ရေးမူဝါဒကလည်းပိုတင်းကျပ်လာနေပါတယ် အရှမဒုက္ခသည်တွေကိုလက်ခံတဲ့ဂျပန်ရဲ့ဒုက္ခသည်မူဝါဒထူးခြားလာတာကိုမြန်မာဒုက္ခသည်အရေးကူညီနေသူဦးအောင်မြတ်ဝင်းကိုမေးထားတဲ့ဥတ္တမောင်တန်းပြောပြပေးပါအောင်ခင်ဗျာ
လူတွေကနိုင်ငံအသီးသီးကနေရွှေပြောင်းအခြေချဖို့ကြိုးစားတာဟာ2023ခုနှစ်မှာအမြင့်ဆုံးကိုရောက်ရှိခဲ့တယ်လို့ရွှေပြောင်းနေထိုင်သူတွေကိုလေ့လာနေတဲ့စီးရင်စရာတွေကပြတ်ပါပါတယ်။အဒီလိုကြိုးစားကြရမှာနိုင်ငံရေးခုလုံခွင့်တောင်းခံကြတာကလည်းအကြောင်းတစ်ခုဖြစ်ပါတယ်။နိုင်ငံရေးခုလုံခွင့်ဟာအခြေခံလူ့ခွင့်ရေးတစ်ခုဖြစ်ပါတယ်။နိုင်ငံတနိုင်ငံမှာအရေးယူအပြစ်ပေးခံရပွဲရှိတယ်ဆိုလို့ရှိရင်နိုင်ငံတကာဒုက္ခသည်ဆိုင်ရာဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့ဘယ်နိုင်ငံမှမဆိုနိုင်ငံရေးခုလုံခွင့်ရှောက်ထွန်းနိုင်ပါလေ။အဒီလိုလက်မှတ်ရေးထိုးထားတဲ့အာရှနိုင်ငံတွေတဲကတနိုင်ငံကတော့ဂျပန်နိုင်ငံဖြစ်ပါလေ။ဂျပန်နိုင်ငံကနိုင်ငံရေးခုလုံခွင့်ကိစ္စအပေါ်သဘောထားအမြင်တွေနဲ့ပတ်သက်ပြီးဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဂျပန်ရောက်မြန်မာဒုက္ခသည်တွေကိုကူညီစောင့်ရှောက်တဲ့သူဦးအောင်မြတ်ဝင်းဖြစ်ပါလေ။မင်္ဂလာပါဦးအောင်မြတ်ဝင်းခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာဆရာ
ဟုတ်ကဲ့ဂျပန်နိုင်ငံဟာနိုင်ငံရေးခုလုံခွင့်တောင်းခံသူတွေနဲ့ပတ်သက်လာလို့ရှိရင်အလို့ကိုတင်းကျပ်တဲ့နိုင်ငံလို့ဒါနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတည်ထားကြပါတယ်2022ခုနှစ်မှာလျှောက်ထားသူ3,982ယောက်ရှိတဲ့အ ਨੇ 202ယောက်ကိုပဲခုလုံခွင့်ပေးခဲ့တာလို့ဆိုပါတယ်လူခွေစောင့်ကြည့်လေ့လာရေးအတွက် HRW ရဲ့လိုရဆိုလို့ရှိရင်အဲ့ဒီ3,000ကျော်တဲ့က1,102ယောက်ဟာအချိန်မကချောက်ထားခဲ့ကြရတယ်လို့ဆိုပါတယ်ဒီထဲမှာမြန်မာနိုင်ငံသား83ယောက်လည်းပါဝင်တယ်လို့ပြောပါတယ်ဆိုတော့နိုင်ငံရေးခုလုံခွင့်နဲ့ပတ်သက်ပြီးဂျပန်နိုင်ငံရဲ့လက်ရှိအခြေအနေကဘယ်လိုများရှိပါသလဲခင်ဗျ
ဂျပန်နိုင်ငံကရဲ့ဒုက္ခတွေအဖြစ်အတိမတ်ပြုမှုဟာဒီဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာပေါ့နော် G7 နိုင်ငံတွေထဲမှာလည်းဂျပန်ကအနိုင်ဆုံးဖြစ်တယ်ခင်ဗျအရင်တော့ဆိုတနစ်ကိုတယောက်လောက်ပဲအတိမတ်ပြူတာပါခင်ဗျဒါပေမဲ့အဲကဘာကြီးကဝိုင်းပြီးတော့ဂျပန်ကိုအပြစ်တွေတင်နေဂျပန်နိုင်ငံမှာရှိတဲ့လူခွင့်ရေးအဖွဲ့တွေကလည်းဂျပန်ဆိုးရွားကိုဝိုင်းပြီးအပြစ်တွေတင်တဲ့အခါကျသူလည်းနည်းနည်းတော့ပြုပြင်ကြောင်းလဲမှုတွေသူလည်းလှုပ်လာပါတယ်ခင်ဗျလှုပ်လာတဲ့အခါကျတော့ဒီဒုက္ခတွေအတိမတ်ပြုခံရတဲ့နှုံးကတော့နည်းနည်းလေးမြင့်တက်လာပါတယ်ခင်ဗျဒါပေမဲ့အားရလောက်စရာတော့မရှိပါဘူးခင်ဗျ
ဇန်နဝါရီလတုန်းကဂျပန်နိုင်ငံနာဂိုယာမြို့ဘုတရားရုံးမှာရိုဟင်ဂျာအမျိုးသားဥပမာဆိုကိုနိုင်ငံရေးခုလုံခွင့်ပေးလိုက်တယ်လို့သတင်းမှာတွေ့ရပါတယ်။အောက်ရုံးတုန်းကတော့ရိုဟင်ဂျာလူမျိုးဖြစ်တာနဲ့နိုင်ငံရေးခုလုံခွင့်ပေးဖို့မလုံလောက်ဘူးလို့ဆုံးဖြတ်ခဲ့တယ်။ဒီအမှုဟာဂျပန်နိုင်ငံရဲ့နိုင်ငံရေးခုလုံခွင့်ချက်ထားသူတွေအတွက်ဘလို့များအရေးပါပါတယ်လေခင်ဗျ။
သူဆိုလို့ရှိလို့ရှိရင်ဒုက္ခတွေအဖြစ်ချက်ထားတယ်ဒုက္ခတွေအဖြစ်အပေခံရတယ်နောက်တစ်ခါသူဒီအယူခံဝင်နေခင်ဗျအဲ့ဒါကိုလည်းသူ့ကိုပယ်တယ်ခင်ဗျအဲ့တော့သူဒီတရားရင်ဆိုင်နေအဲ့ဒါလည်းသူတရားရုံးမှာရှုံးနေခင်ဗျအောက်တရားရုံးနေမှာအဲ့ဒါတစ်ခါသူအပေါ်ဆက်တက်တဲ့အခါကျမှသူနိုင်သွားတာပါခင်ဗျလူမျိုးရေးနဲ့နိုင်ငံသားဆိုတဲ့အချက်နှစ်ချက်နဲ့သူကသွားပြီးတော့အဲတိုက်ဆိုင်နေအတွက်ကြောင့်သူအတိမတ်ပြုခံခြင်းဖြစ်ပါတယ်ဒီနာဂိုယာမှာရှိတဲ့ရှင့်နေအဖွဲ့တွေနဲ့ဒီမြန်မာဒီရိုဟင်ဂျာအရေးကိုအဲကုညီဆောင်ရှောက်နေတဲ့ဒီရိုဟင်ဂျာအမျိုးသားတွေကနေမှတဆင့်သူ့ကိုကုညီပံ့ပိုးမှုတွေပေးလိုက်တဲ့အတွက်ကြောင့်သူဒီအဓိကတင်ပြထားတဲ့အချက်ကဥရောပမှာရှိတဲ့ရိုဟင်ဂျာတွေကိုအတိမတ်ပြုခဲ့တဲ့ဆန်ငိန်ဆန်ညိုးနေနဲ့သူတင်ပြတဲ့အခါမှာတရားရုံးကသူ့ကိုအတိမတ်ပြုလိုက်ခြင်းဖြစ်ပါတယ်အဲယခုလိုသူ့ကိုအတိမတ်ပြုလိုက်ခြင်းအပြင်ရှင်းပါတယ်လူမျိုးရေးနဲ့ဟိုနိုင်ငံသားအချက်ကိုအတိမတ်ပြုတယ်ဆိုတာကဂျပန်ရဲ့ဒုက္ခတွေအတိမတ်ပြုမှုတမိုင်းမှာကထူးခြားပါခင်ဗျာအများအားသူတို့တွေကဒီနိုင်ငံရေးထင်မြင်ယူဆချက်တို့ဒီကိုဟိုပဲအတိအမှတ်ပြုခဲ့တာခင်ဗျာမြန်မာတွေရဲ့ဒီဒုက္ခတွေတွေကိုပေါ့ခင်ဗျာအခုဒီအမျိုးသားကိုဆိုလို့ရှိရင်အဲနိုင်ငံရေးထင်မြင်ယူဆချက်ထက်လူမျိုးရေးနဲ့နိုင်ငံသားဆိုတဲ့အချက်ကိုအတိအမှတ်ပြုလိုက်ခြင်းအပြင်အဲရိုဟင်ဂျာအမျိုးသားတိုင်းသားတွေဒီရိုဟင်ဂျာမျိုးသားတွေအပြင်ပေါ့နော်တခြားတိုင်းသားတွေလည်းသူတို့ရဲ့ဒီလူမျိုးရေးတွေနိုင်ငံသားဖြစ်တည်မှုတွေနဲ့ပတ်သက်ပြီးတော့အဲဒုက္ခတွေရှောက်ထားရဲ့အခါမှာသူတို့တွေအနေနဲ့ခွန်အားနဲ့မျှော်လင့်ချက်တွေသူတို့တွေရရှိနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲဂျပန်နိုင်ငံမှာပေါ့နော်လူမျိုးကြားတွေပေါ်ခွဲခြားဆက်ဆံတာတွေကဦးအဘယ်ဝဲနေနေကြုံတွေ့ခဲ့ရဘူးပါလားခင်ဗျာချွေပြောင်းလာကြသူတွေရဲ့ဘဝကတော့ဂျပန်မှာဒန်းတူဖြစ်ပါတယ်။
Okay. Japan has a loss in Chonang and Chipper. Through the Chonang and Chipper, but John, General Romyaman and Lomobo, not another Chanang and Lumu, the Komiya, Tisan, the Jim, Shu Kamia, Yuria Capacity, Piwaro, the Hiroshima, Nagasakiro, America, the Lumu, Nubi Boni, Jabiro, Toro, Democracy, Suraka, Pipola, and now by Maman and Yadari Net, through TBS and Pilar, but John. ตรุเนี่ยนี่เนี่ยနိုင်ငံသားသားဆိုတာကသူတို့တိတ်ပြီးတော့ဟိုအကျွမ်းတော်ဝင်မဖြစ်ဘူးခင်ဗျအဲ့တော့သူတို့ရဲ့အနေနဲ့အဲဂျပန်ညိုးဆိုတဲ့အဲသူတို့ရဲ့လက်ကမ်းလူမျိုးနဲ့နိုင်ငံသားဆိုတဲ့အဲ့လိုမျိုးခွဲခြားမှုတွေကတော့သူတို့မှာကတော့ဟိုရှိပါသေးရဲ့ခင်ဗျယူသားစွာပြောရလို့ရှိလို့ရှိရင်ရှိသေးတယ်အဲဒါပေမဲ့ဒီအခက်အခဲတွေကိုဂျပန်လည်းတဖြည်းဖြည်းနဲ့ဟိုတိုးတက်လာတော့သ ဟိုဖိနေမှုတွေဟိုခွဲခြားဆက်ဆံမှုတွေရှိတယ်ခင်ဗျ။နောက်သူတို့ဂျပန်လူမျိုးအချင်းချင်းမဲ့လဲဇန်နိုင်ဇန်မြင့်တွေရှိတယ်ခင်ဗျ။ဟိုဇန်နိုင်ဆိုတာကတော့ခုနပြောသလိုမျိုးပေါ့ဟိုဥမာဗျာဟိုနွားတို့ဟိုဟိုဝတ်တို့အဲ့ဒါမျိုးတတ်တဲ့လူတွေကိုပြောတာပေါ့ဇန်နိုင်ဆိုတာကအဲ့လိုလူမျိုးတွေကိုလဲသူတို့ခွဲခြားဆက်ဆံမှုတွေရှိတယ်သူတို့ဂျပန်လူမျိုးအချင်းချင်းလဲလက်ရှိလ Blumu Doka de Richaro, Bobido Quesasamuri, Chongriatima, Blulesuro, Genoriga, the O Chaban Lumune, letter Tare, Lule Mahobu, Genoria, now Bido Genoa, Chana Bizane, Lare Lule Mo, Lobizane, Lare Lule Mohobu, Genoria, Arika, Genori, Loka, Nivari, General Shoude, Camuma, Genoro, Babiza Lesuro, Camuja, Genoa Doka de Biza, Sure, Camuri, Pure, Kaja, Doka de Zor, through a Namle, Kaja, Genoro, the Doka de Tima Pure, Lamadivari, Topiale, Throne in a Namle, Ugono, Elunet, Cho, Lodi Solution, Doka de Solution, Palamania, Matiro, Loma Kanide, Lodi, Shire. ခင်ဗျအဲ့တော့မျိုးတွေကတော့ငါအလုပ်ထဲမှာလဲဘာသာစကားတွေဟိုမကျွမ်းကျင်မှုတွေနောက်အသားရောင်တွေမျက်နှာဟိုအသွင်ပြင်းတွေပေါ့နော်ကျွန်တော်တို့ကွဲပြားခြားနားမှုတွေရှိရဲ့အပေါ်မှာလဲအဲ့လိုမျိုးကွဲပြားဆက်ဆံမှုတွေကတော့ရှိပါတယ်ခင်ဗျအကဲခဲတွေကတော့နေရာနဲ့အလုပ်ကိုင်ပေါ်မှာတော့မူတည်ပါတယ်ခင်ဗျမှန်ကြီးကပြင်လိုက်တဲ့ဥပေယဆိုလို့ရှိရင်နိုင်ငံရေးခလုံးကိုရှောက်ထားသူဟာနှစ်က ဟန်စီတဲ့အခါဓမ္မမို့ရင်ကျွန်တော်တို့ပြန်ပြီးတော့တိုင်းပြည်အနေနဲ့ထုတ်ဖို့ကြိုးစားတဲ့အခါတွေမှာသူတို့အပေါ်ဆက်ဆံမှုတွေသူတို့နေရဖို့တွေကလူခွင့်ရေးစံနှုန်းတွေနဲ့ပေါ့ညံ့ပါရလားဟုတ်ကဲ့ကျွန်တော်ကိုယ်တိုင်လည်းဒီလဝကရဲ့ကျွန်တော်အကျဉ်းထောင်မှာကျွန်တော်နှစ်နှစ်အကြာခံခဲ့ရပါတယ်ကျွန်တော်ကလဝကအကျဉ်းစခန်းမှာကျွန်တော်နှစ်နှစ်ကျွန်တော်ကြာခံပြီးတော့မှကျွန်တ ချိုးလို့ရှိရင်လည်းအချင်းစကန်ထွက်ပြီးတော့တည်ဆုံသွားတဲ့လူတွေအချင်းစကန်ထဲမှာကိုကိုကိုဟိုတက်ပြီးတော့တည်တဲ့ဟိုတက်တည်ဖို့စူးစမ်းတဲ့လူတွေပေါ့နော်။နောက်တိတ်မကြသေးခင်မှာပဲအဲသရီလန်ကာနိုင်ငံသူဒုက္ခတဲ့အမျိုးသမီးတစ်ယောက်ကနာဂွေယာတောက်ကအချင်းစကန်မှာပဲသူတည်ဆုံသွားတဲ့ကဲခဲ့ပါတယ်ခင်ဗျာ။အဲ့တော့ဒီတည်ဆုံသွားတဲ့အဲ့ဒီကိစ္စကတော်တော်လေးကိုပြဿနာအကြီးအကျယ်ဖြစ်သွားခဲ့ပါတယ်။ဟိုဆရာရဲ့မိကုံကျွန်တော်ဖြေရမယ်ဆိုလို့ရှိရင်ဒါဟာဆိုလို့ရှိရင်လူခွင့်ရေးနဲ့မညီပါဘူး။ဘာကြောင့်မညီလဲဆိုတော့ကျွန်တော်ရဲ့ကုညီပေးခဲ့တယ်ကျွန်တော်ကုညီပေးခဲ့တဲ့ရိုဟင်ဂျာအမျိုးသားတယောက်ရှိခဲ့ပါတယ်အဲ့ဒီရိုဟင်ဂျာအမျိုးသားတယောက်ဟာဆိုလို့ရှိရင်သူဟာဆိုလို့ရှိလို့ရှိရင်ဆရာ၄ chain အပယ်ခံထားရတာပါခင်ဗျာ၄ chain အပယ်ခံထားပြီးတော့မှ तू ဟာဒုက္ခတဲ့အဖြစ်အတိမပြုခံခဲ့ရပါတယ် तू ဟာအဲ့တော့ကျွန်တော်ပြောချင်တဲ့သဘောက तू တို့မှာ၃ chain အပယ်ခံပြီးတော့အတိမပြုသွားတဲ့လူတွေ၄ chain အပယ်ခံပြီးမှအတိမပြုသွားတဲ့လူတွေဟာဂျပန်ရဲ့ဒုက္ခတဲ့တမိုင်းမှာရှိခဲ့ပါတယ်ခင်ဗျာအဲ့တော့အရင်ဆုံးကတော့ရှိခဲ့ပြီးတော့အခုကျတော့မှဒီနှစ်ချိန်ဆိုပြီးတော့အချိန်ကိုတတ်မှတ်တာဟာလူခွင့်ရေးနဲ့မညီပါဘူးအခုဆရာနဲ့ကျွန်တော်နဲ့စကားပြောနေတဲ့အချိန်မှာအဲလူတယောက်ဟာသူ့ဒီဒုက္ခတွေမဖြစ်သေးဘူးနောက်တစ်တနာရီလောက်နေသွားရင်သူ့တိုင်းပြည်မှာအာဏာသိမ်းသွားတာတို့သူ့တိုင်းပြည်ရဲ့အခြေအနေတွေပေါ်မှာမူတည်ပြီးတော့ပြောင်းလဲမှုတွေဖြစ်သွားတဲ့အခါမှာသူဟာဒုက္ခတွေအဖြစ်ပြောင်းလဲသွားနိုင်ပါတယ်ခင်ဗျအဲ့ဒီအတွက်ကြောင့်နှစ်ချိန်ဆိုတဲ့အဲ့ဒီအချိန်ကြီးကိုဂျပန်အစိုးရအနေနဲ့မတတ်မတင်ပါဘူးလို့ကျွန်တော်မြင်ပါတယ်။ဒါဟာလူအခွင့်အရေးဒုက္ခတွေရှောက်ခွင့်ကိုပိတ်ပင်လိုက်တယ်ဆိုတော့အိဗယ်ကိုတက်ရောက်ပါတယ်။အဲ့ဒါကြောင့်အကြီးအကျယ်လူအခွင့်အရေးကိုချိုးဖောက်တယ်လို့ကျွန်တော်ကတော့ရှင်းရှင်းလင်းလင်းသုံးသပ်ပါတယ်
။ဟုတ်ကဲ့။ဘောမြောင်ကျေးဇူးအများကြီးတင်ပါတယ
်။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်ဆရာ။ဟုတ်ကဲ့။
အခုဆွေးနွေးသွားခဲ့တယ်ကတော့ဒီဘာနိုင်ငံရောက်မြန်မာဒုက္ခသည်တွေရဲ့အရေးကိုပြန်ဆောင်ရွက်ပေးနေတယ်ဥပမာမျိုးဖြစ်ပါတယ်ကျွန်တော်တို့ပေါ့နော
်ဂျပန်နိုင်ငံရဲ့ဒုက္ခသည်ဆိုင်ရာမူဝါဒထူးခြားလာတာကိုဥတမောင်တန်ပြောပြခဲ့တာပါမကြာခင်နောက်ပတ်စင်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားဥရိယာတင်တဲ့သတင်းတွေကသုတအစီအစဉ်တွေလာဖို့ရှိပါသေးတယ်ခင်ဗျာ
ပြည်ရေအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့စနေညအစီအစဉ်တွေကိုည10:00နာရီတိဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုမကြာခင်လာမယ့်ဒုတိယပိုင်းနိုင်ဝက်မှာလည်းစနေညနောက်ပတ်စင်ကဏ္ဍတွေကလေယာစီးပွားနောက်ဥရယာတိနဲ့သတင်းတွေကသုတအစီအစဉ်တွေမတိုင်ခင်အာရှနိုင်ငံအစီအစဉ်ပထမပါဒီတစ်ပတ်မှာတော့တိဘက်တော်လှန်ရေးနဲ့နောက်အိန္ဒိယတရုတ်နဲ့တောင်ကိုရီးယားတို့ဒေသတွင်းပြိုင်ဆိုင်တာတွေကိုပြောထားပါတယ်အဝေးရောက်တိဘက်တွေဟာ65နှစ်မြောက်တိဘက်တော်လှန်ရေးနဲ့ဖြစ်နယူးဒေလီမြို့တော်မှာချီတက်ခဲ့ကြပါတယ်နယ်နိမိတ်အငြင်းပွားမှုတွေဖြစ်နေတဲ့အိန္ဒိယရဲ့အရုဏပရဒစ်ပြည်နယ်ကိုအတိအမှန်မပြုတ်နိုင်ဘူးလို့တရုတ်ကပြောလိုက်ပါတယ်တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစည်းလေ့ကျင့်တယ်လို့တရုတ်ရုရှားအီရန်တို့လည်းပူးတွဲစည်းလေ့ကျင့်ခဲ့ကြပါတယ်ကိုစော်မှုကျော်ပြောပြပေးပါအောင်ခင်ဗျာ
တရုတ်သိမ်းပိုက်မှုကိုထားကြွတော်လှန်ခဲ့တဲ့တိဘက်ဒေါ်လာရေး65နှစ်အထိန်အမှတ်ကိုတိုင်းပြည်မဲ့ဖြစ်နေတဲ့အဝေးရောက်တိဘက်တွေကသူတို့ခိုလုံရာအိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာမတ်လ10ရက်နေ့ကဆန္ဒပြခဲ့ကြပါတယ်တိဘက်မြေဟာငါတို့မြေကျူးကျော်သိမ်းပိုက်ထားတဲ့တရုတ်တွေပြန်ထွက်သွားလို့တိဘက်လွတ်မြောက်ရေးဆန္ဒပြသူတွေကကြွေးကြော်အော်ဟစ်ခဲ့ပါတယ်။တရုတ်တပ်တွေဟာတိဘက်ကို1952ခုနှစ်မှာကျူးကျော်သိမ်းပိုက်ခဲ့ပါတယ်။အဲ့ဒီနောက်1959ခုနှစ်မတ်လ10ရက်နေ့မှာတိဘက်တွေစတင်အုံကြွတော်လှန်ခဲ့ပါတယ်။မတ်လ30ရက်နေ့မှာတော့တိဘက်ခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလားမားဟာအိန္ဒိယနယ်မြေအတွင်းဝင်ရောက်ခိုလုံခဲ့ရပါတယ်။အဲ့ဒီအချိန်ကလေးကစလို့ဖုန်းတော်ကြီးဒလိုင်းလာမားနဲ့နောက်လိုက်နောက်ပါတွေဟာအိန္ဒိယနိုင်ငံဟီမာချေပရာဒိရှ်ပြည်နယ်ဒါရမ်စလာမားယနေ့ထိနေထိုင်လျက်ရှိပါတယ်။မတ်လ10ရက်နေ့ကနယူးဒေလီဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အဝေးရောက်တိဘက်လွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌဟောင်းဖုန်းတော်ကြီးယက်ရှိပန်ဆွတ်ကအခုလိုပြောဆိုခဲ့ပါတယ်။
Every year 10 March is a national uprising day against the Chinese government to go back China from Tibet.
နေ့စဉ်မတ်လ10ရက်နေ့မှာတရုတ်အစိုးရကိုစန့်ကျင်တော်လှန်ခဲ့တဲ့အထိမ်းအမှတ်ပြုလုပ်ပါတယ်။တရုတ်အစိုးရတိဘက်ကနေတရုတ်ကိုပြန်သွားဖို့စန့်ကျင်ကြတာပါ။တိဘက်ဟာလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ရပါမယ်
။အဲ့ဒီနေ့ကဆန္ဒပြပွဲမှာဆန္ဒပြသူတချို့ကိုအိန္ဒိယရဲတွေကဖမ်းဆီးခဲ့ပါတယ
်။
အိန္ဒိယဟာတိဘက်တွေကိုခိုလုံခွင့်ပေးထားပေမဲ့လည်းအိန္ဒိယမြေပေါ်ကနေတရုတ်အစိုးရကိုစန့်ကျင်တော်လှန်တာကိုပေါ်ပေါ်ထင်ထင်ခွင့်ပြုတာမျိုးတော့ဖြစ်လို့ဟန်မရှိပါဘူး။ဒလိုင်းလားမားကိုလက်ခံထားပေမဲ့အိန္ဒိယမြေပေါ်မှာနိုင်ငံရေးလှုပ်ရှားခွင့်ပြုမထားပါဘူး။တိဘက်တွေကိုခေလုံခွင့်ပေးထားတဲ့အပေါ်တရုတ်အစိုးရကတော့သဘောကျပုံမရပါဘူး။1952ခုနှစ်တိဘက်ကိုတရုတ်တပ်တွေဝင်ရောက်သိမ်းပိုက်ပြီးကြတဲ့ကစလို့တရုတ်နဲ့အိန္ဒိယအကြားနယ်စပ်ပြဿနာတွေစတင်ပေါ်ပေါက်လာခဲ့ပါတယ်။နယ်မြေပိုင်ဆိုင်မှုပြဿနာကြောင့်1962ခုနှစ်မှာတရုတ်နဲ့အိန္ဒိယစစ်ဖြစ်ခဲ့ပါတယ်။အိန္ဒိယဘက်ကစစ်သား 8,000 လောက်ဆုံးရှုံးပြီးအရေးနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့တုန်းကတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျန်ရှောင်ဂင်ကနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အိန္ဒိယနယ်စပ်ကအရုဏာချေပရာဒိရှ်ပြည်နယ်ကိုအတိအမှတ်မပြုဘူးလို့ပြောဆိုခဲ့ပါတယ်။တရုတ်ကတော့ဒီနယ်မြေကိုဇန်နန်းလို့ခေါ်ပါတယ်။
藏南地区是中国的固有领土，中方从不承认，并坚决反对印方非法设立。
藏南地区哈，只有不把百年灭绝罢了。阿鲁纳查布拉德斯比那个白龙江嘛，对面嘛，丢给包。印尼阿个的亚穆文，丹麦查了吧？只有个大哥三件干过罢了。
阿鲁纳查布拉德斯比那个唐古阿十三块那块内嘛，比那的苦阿撇，印尼阿苏亚个丹麦开罢了。今年米哈，缅甸那个内来提升的罢了。2020ခုနှစ်ကတရုတ်နဲ့အိန္ဒိယအကြားတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးအိန္ဒိယစစ်သား20လောက်သေဆုံးခဲ့ပါတယ်။တရုတ်ဘက်ကတော့4ဦးသေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့အပတ်ထဲတုန်းကတော့အိန္ဒိယကတရုတ်နဲ့အငင်းပွားနေတဲ့နယ်စပ်ကို နောက်ထပ်စစ်အင်အား1000ထပ်မံဖြည့်တင်းမယ်လို့ကြေညာခဲ့ပါတယ်အခုလိုအချိန်မှာပဲအနောက်နိုင်ငံတွေနဲ့တင်းမာမှုတွေရှိနေတဲ့တရုတ်ရုရှားနဲ့အီရန်တို့ပူးတွဲပြီးမတ်လ12ရက်နေ့မှာစတင်ပြီးအီရန်အနီးအိုမန်ပင်လယ်ကွေ့ထဲမှာပူးတွဲစီရေးလေ့ကျင့်ပါတယ
် Security Bond
2024လို့အမည်ပေးထားတဲ့ဒီပူးတွဲစီရေးလေ့ကျင့်မှုဟာသုံးနိုင်ငံအကြားရေတပ်ပူးပေါင်းဆောင်ရွက်မှုတိုးမြင့်လိုက်တာဖြစ်ပြီးပင်လယ်ပြင်လုံခြုံရေးဆိုင်ရာကိစ္စတွေအတွက်အဓိကရည်ရွယ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။တပြိုင်တည်းထဲမှာပဲတောင်ကိုရီးယားနိုင်ငံမှာတောင်ကိုရီးယားတပ်နဲ့အမေရိကန်တပ်တို့ပူးတွဲပြီးမတ်လ14ရက်နေ့15ရက်နေ့တွေမှာပူးတွဲစီရေးလေ့ကျင့်ခဲ့ပါတယ်။မတ်လ14ရက်နေ့မှာကြီးတပ်ပူးတွဲစီရေးလေ့ကျင့်ခဲ့ပြီးကြီးအစ်စ်တွေအသုံးပြုခဲ့ပါတယ်
။ဖူလျွန်을통해적을압도하는연합전투세능력을
ရန်သူကိုတိုက်ခိုက်ချင်းမုံနိုင်မဲ့ပေါင်းစပ်တိုက်ပွဲပုံစံကိုလေ့ကျင့်ခဲ့ပါတယ်။တောင်ကိုရီးယားတပ်နဲ့အမေရိကန်တပ်ပူးတွဲတိုက်ပွဲဝင်ရင်ရန်သူအပေါ်အောင်ပွဲရနိုင်မယ်လို့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေကယုံကြည်ပါတယ်လို့လေ့ကျင့်ရင်းမှာပါဝင်ခဲ့တဲ့ဒုတိယဗိုလ်မှူးကြီးချိုစွန်ဂျေကပြောဆိုသွားတာပါ။ Freedom Shield လို့အမည်ပေးထားတဲ့ဒီပုံမှန်စီးရေးလေ့ကျင့်မှုကို March 4 ရက်နေ့ကတည်းကစတင်ခဲ့ပါတယ်။15ရက်နေ့တောက်ကြနေမှာတော့လေတပ်ပူးတွဲစီရေးလေ့ကျင့်ပါတယ်ဒီဆယ်စုနှစ်တွေအတွင်းအာရှတိုက်မှာကမ္ဘာအင်အားကြီးနိုင်ငံတွေပေါ်ထွက်လာသလိုဒေသတွင်းဖွံ့ဖြိုးတိုးတက်မှုတွေလည်းအရှိန်မြင့်လာခဲ့ပါတယ်တပြိုင်နက်တည်းမှာပဲနယ်မြေအငင်းပွားမှုတွေအပါအဝင်ကမ္ဘာအင်အားကြီးအုပ်စုတွေရဲ့ပိုင်ဆိုင်မှုတွေကြောင့်အာရှဒေသတွင်းပဋိပက္ခတွေလည်းပုံမှုပြင်းထန်လာကာစီရေးတင်းမာမှုတွေလည်းမြင့်တက်လာကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်
တိဘက်တော်လှန်ရေးနဲ့နောက်အိန္ဒိယတရုတ်နဲ့တောင်ကိုရီးယားတို့ဒေသတွင်းပြိုင်ဆိုင်တာကိုကုဆောင်မှုကြောင့်ပြောပြခဲ့တာပါအခုတော့လေယာစီးပွားကဏ္ဍပါတိုက်ပွဲတွေကြောင့်လမ်းပန်းတင်ပေါ်ရေးခက်သစ်သီးဆေးကျတာပါဝင်ကိုပြောထားပါတယ်ရှမ်းမြောက်တိုက်ပွဲတွေကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲပြီးဖျဲသီးတွေပြက်ဆေးတွေလည်းကျကုန်ပါတယ်မြန်မာနိုင်ငံအနှံ့ငါတိုက်ပွဲတွေကြောင့်ရှမ်းတောင်ပိုင်းထွက်သစ်သီးဝလံတွေတင်ပေါ်ရေးလည်းခက်ခဲနေတာပါတပတ်အတွင်းလေယာထွက်ကုန်သိနှံစေးအတက်ကျတော့ဘလို့ရှိပါလဲ Farmer Times Media အဖွဲ့ကပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ရွေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ်
။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရှမ်းတောင်ဒေသအတွက်တသီးဝလံကုန်စည်တွေဝယ်လိုအောင်မရှိတာကြောင့်စံချိန်တွေဈေးကျဆင်းနေတဲ့ဆိုတဲ့သတင်းနဲ့စကြပါရစေ။မြန်မာနိုင်ငံနေရာအနှံ့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ရှမ်းပြည်နယ်တောင်ပိုင်းကစိုက်ပျိုးထွက်ရှိတဲ့တသီးဝလံကုန်စည်တွေကိုတခြားတိုင်းနဲ့ပြည်နယ်တွေကိုတင်ဖို့ရောင်းချဖို့ခက်ခဲနေပြီးဈေးတွေစံချိန်တွေကျဆင်းနေတယ်လို့ဒေသခံတောင်သူတွေနဲ့ကုန်သည်တွေကပြောပါရယ်ဒေသတွင်းမတည်ငြိမ်မှုတွေကြောင့်လမ်းမဆက်သွယ်ရေးခက်ခဲရှိလာပြီးကုန်သည်တွေလာမဝယ်တော့တာဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းအောင်ပန်းမြို့နယ်ကတသီးဝလံပွဲရုံပိုင်ရှင်ကိုအောင်မျိုးသူကပြောပါရယ်ကုန်ပစ္စည
်အလုံးနေပါအားလုံးဒီပါအောင်အကြပ်တော့နောက်တစ်ခါအဝဲမရှိဘူးအဝဲဘာလို့မရှိလဲဆိုရင်ဟိုလမ်းကြောင်းအားလုံးကတိုက်ပွဲလေးတွေကဖြစ်နေတော့တော့ပြောရတာတွေအခုရှမ်းတောင်မှာဖြစ်နေတယ်ဆိုတော့ကိုစိုးတော့ရင်းတော့ရှမ်းမြောက်တစ်ခုပဲဆိုတော့မန္တလေးတို့မြစ်ကြီးနားတို့နည်းနည်းပါးပါးပို့လို့ရတယ်လေအကွာမန္တလေးကနေဟိုအပေါ်ပိုင်းနေအထက်ပိုင်းနေဆိုရင်အဲ့ဖက်တွေကလည်းပို့လို့မရအောင်အဲ့လိုမျိုးတဲ့ဝယ်လိုအားတွေနည်းကုန်တော့နော်နောက်ဒါအဲ့တော့ဒီဘက်ကရှမ်းတောင်ဘက်ကကုန်မှန်သမျှကတော်တော်များများကရောင်းဝယ်အေးနေကြပါဒါပေမဲ့ဒီနေ့ကတော့အဆိုးဆုံးပေါ့အဲ့ဒီကုန်သိန်းလေးတွေကတော့အဆိုးဆုံးပေါ့အဲခရမ်းကျင်နံပါတ်1ကကော်ဗီနံပါတ်3ကပန်းပွင့်နံပါတ်4ကမုံညင်းအဲ့ဒီပစ္စည်းလေးတွေကတော့ဆဆောဝါကိုဝယ်တဲ့လူမရှိဝယ်တဲ့လူမရှိဆိုမဲ့သူကအကြိုက်လေကုန်ကြောက်လို့ထားတာလို့မရဘူးလေ။အဲသူရဲ့နဲ့သူရောက်ရင်ခေါက်ရမယ်ချေရရင်ခေါက်ရတာဆိုတော့ခုတ်ပြီးတော့ဝယ်မဲ့သူမရှိရင်တော့လေကွာကြီးကြာသွားရသွားစိတ်လာစိတ်ကုန်တာဖတ်တင်သွားတယ်ပေါ့နော်။အဲ့တော့ချွတ်ချော့လည်းခင်းညင်းကြီးပဲဆိုမပူဒီတိုင်းပဲထားရလိုက်တော့တာ
။လက်ရှိကာလဟာရှမ်းပြည်နယ်အပြင်တခြားဒေသတချို့မှာလည်းကုန်စိမ်းနဲ့တသီးဝလံထွက်ရှိနေတာဖြစ်တဲ့အတွက်ရောင်းလိုအားထက်ဝယ်လိုအားနည်းပါးနေတာဖြစ်ပါတယ်။ခင်းညင်းကြီးဂေါ်ဘီတို့ပန်းဂေါ်ဘီနဲ့မုံညင်းလိုမျိုးအသီးအရွက်တွေကကုန်ကြောက်လို့ကြာကြာအထားမခံတဲ့အတွက်ပျက်စီးဆုံးရှုံးတာတွေပိုဖြစ်နေပြီးစိုက်ပျိုးထားတဲ့တောင်သူတွေအနေနဲ့ တရေကကိုစိုက်ပျိုးစရိတ်တိတ်ဆဲချီပြီးအရှုံးပေါ်နေတယ်လို့ဆိုကြပါတယ်
ကျေးဇူးလမ်းကြောင်းတွေကဖြမ်းမြောက်ကသွားသွားရှမ်းတောင်ကသွားသွားဟိုမြဝရီကသွားသွားဘလို့မှဆင်မပြေစိတ်မဖြစ်နေဘူးအဲကြောင့်ပြောင်းရလဲဆူဆူဝါချပါဘူးရှောင်းကျင်တဲ့လူကတော့ဟိုကျွန်တော်ရှမ်းတောင်မှာဆိုတော့တပုံကြီးပဲအရင်နဲ့ကြောင်စစ်ဖြစ်လာတယ်ဆိုရင်ကျတော့ကိုကိုတော်ပြာကြသွားရင်မရောက်လိုက်ရင်ပါသွားမှာကိုတော်မှရင်းနဲ့ကြောင်ဆိုမတင်နိုင်ဘူးလေအဲတော့များသောဖြင့်တောင်သူလူထုအားသူတို့မှရှိတဲ့သိမ့်မိသားသိမ့်နေဆိုရောင်းကျင်ကြတယ်အဲ့ဘာလို့အဲ့လိုမျိုးတိုက်ပွဲပေါ်ဆောင်လာလို့ဖြစ်ခဲ့တည်းရှိတော့အကုန်ထားပြရတော့ဟိုအဲ့ကျင်ကြတော့စစ်မဖြစ်တော့အဲ့တော့မို့ခုကလေးကတို့တွေကရောင်းကျင်တဲ့လူများတယ်အဲ့တော့ပစ္စည်းကအဝင်များတယ်ဒါပေမဲ့ဝယ်မဲ့သူကမရှိဘူးဝယ်မဲ့သူကမရှိတော့ဈေးတွေထိုးချ
အရင်ကကုံစိမ့်သီးနှံစိုက်ပြိုးရမှာအရင်ဒီကုံကြစရိတ်ကတရေကကို75သိန်းကျော်သာရှိခဲ့ပေမဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း73သိန်းအပါအဝင်မြေဩဇာမျိုးစေ့နဲ့စိုက်ပြိုးရေးတင်းအားစုဈေးနှုန်းတွေမြင့်တက်လာတဲ့အတွက်တရေကကို79သိန်းကနေ10သိန်းလောက်ထိကုံကြခဲ့တယ်လို့တောင်သူတွေကဆိုပါတယ်လက်တလောမှာတော့ရှမ်းပြည်နယ်တောင်ပိုင်းမှာခရမ်းကျင်သီးအပါအဝင်ကုံစိမ့်သီးနှံတချို့ကရောင်းရတဲ့ဈေးနဲ့အလုတ်သမားကတည်ယူပို့ဆောင်ရေးဈေးနဲ့ရှင်တွက်ချေမကြိုက်တာကြောင့်အတိခုဆွတ်တာတွေကိုရနာပြီးအခင်းလိုက်စွန့်ပြစ်မှုတွေပြုလုပ်နေကြပါတယ်စစ်တကအာနာမသိငင်ကတတိဝလံစိုက်ပျိုးတဲ့တောင်သူတွေအနေနဲ့တရေကကိုအကျိုးမြတ်73သိန်းကနေ72သိန်းလောက်အထိရရှိခဲ့ကြပေမဲ့လက်ရှိမှာခရမ်းကျင်သည့်တပိတ်သား100ချက်ဂေါ်ဘီပန်းဂေါ်ဘီတုတ်တထုတ်100ချက်ဘုံချင်းရတပိတ်သား300ချက်ဈေးနဲ့တောင်ဝယ်ယူသူမရှိဘူးလို့ဆိုကြပါတယ်တောင်သူတွေအနေနဲ့ရင်းနှောင်ပြန်မရအောင်ရှုံးပေါ်နေတဲ့အတွက်လာမဲ့စိုက်ပျိုးရာသီမှာစိုက်ပျိုးရေးလောက်ကိုင်းသူအရေအတွက်ဟာအစမတန်ရော့ကျသွားနိုင်တယ်လို့ကျွမ်းကျင်သူတွေနဲ့ကုန်တယ်တွေကသုံးသပ်ထားကြပါတယ
်လန်ပန်ဆက်သွယ်ရေးခေခေရီကြောင့်ဖီးယဲတွေပျက်စီးပြီးဇင်းနှောင်းတွေပါကျဆင်းနေပါတယ်တရုတ်နိုင်ငံကိုဖီးယဲတင်ပို့ရမှာလန်ပန်ဆက်သွယ်ရေးခေခေနောက်နေမှုတွေကြောင့်ဖီးယဲတိအရေသွေးကျဆင်းသွားပြီးဇင်းနှိတ်ခံနေရတယ်လို့ဖီးယဲဆိုင်တောင်သူတွေနဲ့ကုန်တယ်တွေကပြောပါတယ်ရှမ်းပြည်နယ်မြပိုင်ကတိုက်ပွဲတွေကြောင့်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကမူဆယ်105မိုင်ပါဝင်တရုတ်မြန်မာအဓိကကုန်သွယ်ရေးစခန်းတွေအလုံးကိုပိတ်လိုက်ရချိန်မှာရှမ်းပြည်နယ်အရှင်ပိုင်းမိုင်လားတာလုံးနဲ့ဗမော်လွင်ချင်းလမ်းကြောင်းတို့ကနေတင်ပို့နေရဖြစ်ပြီးအများဆုံး15ရက်ခန့်ထိကြာမြင့်တယ်လို့ဆိုပါရယ်အခုရပိုင်းကချင်းပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်နေရကြောင်းဗမော်လွင်ချင်းလမ်းဘက်မှာဖျဲကားရချီပိတ်မိနေပြီးအသီးပုတ်သူပျက်စီးတာတွေလည်းရှိနေတယ်လို့မူဆယ်105မိုင်ခွန်ယူတတီပွင့်ယုံကထုတ်ပြန်ထားပါတယ်လက်ရှိလွယ်ကျဲဘက်မှာရွှေပြုတ်လုံးကြီးက 1kg ကိုတရုတ်ယွမ်ငွေ9ယွမ်ဝန်းကျင်ပေါက်ဈေးရှိနေပြီးရွှေပြုတ်လုံးသေး 1kg ကတော့နေ့တမ5ယွမ်လောက်ပေါက်ဈေးရှိနေပါတယ်ထဲဝံဖြဲကတော့ 1kg ကိုနေ့တမ5ယွမ်ကနေ3တမ2ယွမ်ဝန်းကျင်ပေါက်ဈေးရှိနေပြီး855ဖြဲကတော့အလုံး100ကနေ900ပါကားစီးကိုတရုတ်ယွမ်ငွေ5000ဝန်းကျင်ထိပေါက်ဈေးရှိနေပါတယ်ရန်ကုန်ဈေးကွက်မှာတော့ဖြဲသီးတစ်လုံးကို13000ကျပ်အထက်မှာပေါက်ဈေးရှိနေတယ်လို့ကုန်သည်တွေကပြောဆိုထားပါဗ
ျ။ဂျင်းတက်တပိတ်သားကို9000ကျပ်ဝန်းကျင်အထိအမြင့်ဈေးရရှိနေပါဗျ။မြမဂျင်းတက်ပြပတင်ပို့မှုအားကောင်းလာတာကြောင့်လက်ကားဈေးကွက်မှာတပိတ်သားကို9000ကျပ်ဝန်းကျင်ပေါက်ဈေးအထိရရှိလာတယ်လို့ကုန်သည်တွေကပြောပါဗျ။ရှမ်းပြည်နယ်အောင်မန်းဈေးကွက်မှာဂျင်းအခက်ကြီးမြင်းနီတန့်တပိတ်သားကို4800ကျပ်အကြီးအသေးရောကတပိတ်သားကို4500ကျပ်ထိပေါက်ဈေးရှိနေပြီးအရင်ကထက်တပိတ်သားကို1000ကနေ1100ကျပ်လောက်ထိဈေးမြင့်တက်လာတာဖြစ်ပါတယ်။မြမဂျင်းတက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကအဓိကဝယ်ယူနေတာဖြစ်ပြီးတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကနဇက်ကုံသွေးစခန်းတွေရနာထားရတဲ့အတွက်ရန်ကုန်စိုက်ကန်းကနေပင်လယ်ရေကြောင်းကိုအသုံးပြုပြီးတင်ပို့နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဈေးကောင်းပေးပြီးတန်ချိန်အများပြားဝယ်ယူလာတာကြောင့်ပြည်တွင်းမှာလည်းဂျင်းတက်အစိုးဈေးကမြင့်တက်လာတာဖြစ်တယ်လို့အောင်ပန်းမြို့နယ်ကတိနံပွဲရုံပိုင်ရှင်တဦးကသုံးသပ်ထားပါတယ
်အခုဆက်ပြီးမတ်လ5ရက်နေ့ကနေ23ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်လေယာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်အိန္ဒိယပို့ကုန်ပဲတွေဖြစ်တဲ့မတ်ပင်နဲ့ပဲစင်ကုန်ဈေးတွေကတော့ပြန်ကျဆင်းလာပါတယ်ရန်ကုန်ပြည်တော်ဈေးကွက်မှာပိခရမလရှိရနေကမက်ဘဲ FAGRC တတန်ကို36,500ကျပ်ပေါက်ဈေးရှိခဲ့ပြီးမလ23ရက်နေ့မှာတော့29,900ကျပ်ကိုပြန်ကျဆင်းသွားပါတယ်။ဈေးကွက်ထဲကိုမက်ဘဲအစ်စ်ဝင်ရောက်မှုမရှိပေမဲ့လက်ကျင်ဘဲတွေကတော့အယောင်းဝယ်တွက်နေတာကိုတွေ့ရပါတယ်။ အိန္ဒိယနိုင်ငံကမက်ပေကိုဘရာဇီးနိုင်ငံကနေတင်သွင်းပြီးပြင်တွင်းလိုအချက်ကိုဖြည့်ဆည်းဖို့လှုံ့ဆော်နေတယ်လို့သတင်းတွေထပ်ပေါ်နေရကြောင်းမြန်မာပြင်တွင်းမက်ပေဈေးကွက်ကစောင့်ကြည့်ရမယ့်အနေအထားဖြစ်နေတယ်လို့ကုန်သည်တွေကသုံးတက်ထားပါတယ
်။ပဲစင်းကုန်ဈေးတွေလည်းပြန်ကျဆင်းနေပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာပြီးခဲ့တဲ့မတ်လ၈ရက်နေ့ကပဲစင်းကုန် Red RC တရံကို39,500ကျပ်ဈေးရှိခဲ့ပေမဲ့မတ်လ23ရက်နေ့မှာတော့တဒံကို38,250ကျပ်ထိပြန်ရောက်ရှိလာပြီးတပတ်အတွင်းတဒံကို32,000ကျပ်ဝန်းကျင်ကိုပြန်ကျဆင်းသွားပါတယ်။ပဲစင်းကုန်ကတော့ဈေးကွက်ထက်အစ်စ်ဝင်ရောက်မှုရှိပြီးဝင်တလောက်ရောင်းဝယ်တတ်နေတယ်လို့ကုန်သည်တွေကပြောပါတယ
်။ကလဘဲကတော့အဝင်ရှိတလောက်ရောင်းဝယ်တွက်ပြီးဈေးသက်ရောက်ပြနေပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာမတ်လ23ရက်နေ့ပေါက်ဈေးတွေအရကလဘဲ V2 အစ်စ်က 58.15 ပိတ်တောင်းတဲ့အေကို 25,200 ကျပ်ဖြစ်ပြီးကလဘဲ V7 က 25,400 နဲ့ကလဘဲ Night to Night အစ်စ်ကတဲ့အေကို 24,800 ကျပ်အတီးတီးပေါက်ဈေးရှိခဲ့ပါတယ်။မတ်လ12ရက်နေ့ကအယောင်းဝယ်ဖြစ်ပေါ်ခဲ့တဲ့ဇီနုံတွေနဲ့ရှင်ရင်တရက်အတွင်းတဲ့အေကိုငွေကျပ် 5,000 ကနေ 6,000 ကျပ်ကြာမြင့်တက်လာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဇင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။တိုက်ပွဲတွေကြောင့်တင်ပေါ်ရိတ်ခတ်ပြီးသတိစေးကြတာပါဝင်ကို The Farmer Times Media ပြောပြခဲ့တာပါ။အခုတော့ဥရရာသီနဲ့အနာဂတ်စီစဉ်ပါဒီနှစ်ထက်ကမ္ဘာအပူချိန်ပိုပြင်းလာနိုင်တာကိုပြောထားပါတယ်။ဥရောပဥရရာသီဖွဲ့ Copernicus အဆိုအရကမ္ဘာအပူချိန်နှစ်စဉ်ပိုမြင့်လာခြင်းဒီနှစ်ဖေဖော်ဝါရီလတဲ့သမုဒ္ဒရာရေအပူချိန်ပါစံချိန်တင်တက်လာနေပါတယ်။Equator နာ Pacific သမုဒ္ဒရာရဲ့အပူချိန်ဆက်မြင့်နေလို့တောင်အာရှနိုင်ငံတွေမှာဒီနေ့အပူချိန်တွေပိုပြင်းထန်လာနိုင်တယ်လို့သုတေသီတွေကဆိုပါတယ်။နောက်လောင်ကြပြပေးပါအောင်ခင်ဗျာ
။ကမ္ဘာတဝန်းကုန်းနေရင်းနဲ့တရဝမျိုးစိတ်တွေမပြောင်းပြအောင်ထိမ့်သိမ့်နိုင်ရေးစူးစမ်းနေကြတဲ့သိပ္ပံပညာရှင်တွေကတော့ Copernicus အစဉ်ခန်းစားကအောင်းအောင်စရာတော့မဟုတ်ပါဘူး။ပြည်ခဲ့တဲ့နှစ်ထဲပေါ်ပေါက်လာတဲ့ El Niño အပူလိုင်းဟာ Pacific သမုဒ္ဒရာထဲမှာအာနယ်လာနေပြီဆိုပေမဲ့ရေပုံရာအဖြစ်တော့အန်ဝါလီတို့ရဲ့အပူချိန်ကပုံမှန်ထက်မြင့်မားနေသေးတယ်လို့ယာသီဥတုသိပ္ပံပညာရှင်တွေကပြောပါရယ်။ February လအတွင်းသမုဒ္ဒရာအပူချိန်ဟာ 27.36 degree Celsius ကိုရောက်လာပါရယ်။ကုန်းမြင့်ပေါ်ကလေတူအပူချိန်ကလည်း February လမှာစံချိန်တင်မြင့်တက်လာတယ်လို့ Copernicus အစဉ်ကသာမှဖော်ပြထားတာပါ။Reading စက္ကသိုလ်ကအမျိုးသားလေတူသိပ္ပံပညာဌာနပါမောက်ခဒေါက်တာကာရှေဒေရာကအခုလိုပြောပါတယ်
။ You know we are having just a series of months since June.
2023 March လကနေ 2024 February လကြားမှာစံချိန်တင်မြင့်တက်ခဲ့တဲ့အပူချိန်ထက်တောင်အခုပိုပြီးပူပြင်းလာပါတယ်။ကမ္ဘာတစ်ဝန်းလုံးမှာလည်းအပူဆုံးအဖြစ်စံချိန်တင်ခဲ့ပါတယ်။ဒါကဖန်လုံရင်တန်းွေပူပြီးတော့သေသီးလာတာနဲ့ El Niño အပူလှိုင်းရဲ့အချိန်ကနည်းနည်းတော့ပါပါတယ်။ဒါပေမဲ့ El Niño တစ်ခုတည်းကြောက်တော့မဟုတ်ပါဘူး။ဒါကြောင့်2024ခုနှစ်နောက်ပိုင်းလောက်မှာ El Niño ရဲ့သက်ရောက်မှုကရော့ကျသွားပါလိမ့်မယ်။ဒါကပုံမှန်ဖြစ်တတ်ပါတယ်။ဒါပေမဲ့ရာသီဥတုတိတိသာသာနောက်ပိုင်းအေးလာမလားဆိုတာကတော့စိတ်ဝင်စားစရာပါ
။ Pacific သမုဒ္ဒရာတစ်ခုထဲတယ်မကပဲအိန္ဒိယနဲ့ Atlantic သမုဒ္ဒရာတွေကလည်းပူနွေးလာနေတဲ့အတွက်ဇီဝကေယစနစ်တွေရေရှည်မှအကြီးအကျယ်ထိခိုက်နိုင်ခြင်းရှိတယ်လို့အစိုးရကသာမှဖော်ပြထားပါတယ်။ကမ္ဘာနဲ့အောက်ဆိုက်တန်ငွေ့နဲ့အပူချိန်ကိုစုပ်ယူနေတဲ့သမုဒ္ဒရာကြီးဟာလူသားတွေရှူရှိုက်နေတဲ့အောက်ဆီဂျင်ဓာတ်90ရာခိုင်နှုန်းကိုပါထုတ်လို့နေတာပါ။ဘီလီယံနဲ့ချီတဲ့လူတွေရဲ့လူနေမှုဘဝအတွက်မိခိုးနေရတဲ့သမုဒ္ဒရာကြီး၃စင်းထဲကနေရာတချို့မှာတော့2024ခုနှစ်ဖေဖော်ဝါရီလအတွင်းစံချိန်တင်အပူချိန်မြင့်တက်လာတယ်လို့ Copernicus အစိုးရကသာမှဖော်ပြထားတာပါ။
You know because we are having El Niño in the Pacific.
ပစိဖိတ်ဒေသမှာအယ်နီညိုရှိနေလို့ပစိဖိတ်အပူပိုင်းဒေသဘက်မှာခံမှန်းထားသလိုပဲတကယ့်ကိုပူခဲ့တာပါတချိန်တည်းမှာပဲအတ္တလန်တိတ်သမုဒ္ဒရာနဲ့အိန္ဒိယသမုဒ္ဒရာဘက်မှာလည်းပြင်းထန်တဲ့အပူဒဏ်နဲ့ကြုံနေရပါတယ်ကမ္ဘာသမုဒ္ဒရာကြီး၃စင်းဖြစ်တဲ့ပစိဖိတ်သမုဒ္ဒရာအတ္တလန်တိတ်အိန္ဒိယသမုဒ္ဒရာတွေကတချို့ပင်လယ်ရေမျက်နှာပြင်တွေမှာလည်းအပူချိန်တွေအချိန်နဲ့မြင့်တက်လာနေပါတယ်အာဒီသမုဒ္ဒရာထဲမှာတော့2024ဖေဖော်ဝါရီလမှာပဲအတော့ကိုပူနေပါပြီ
။ခုလိုအနေအထားတွေကြောင့်တောင်အာရှတိုက်နိုင်ငံတွေမှာလည်းပူပြင်းလာတဲ့နွေရာသီကာလနဲ့ကြုံရနိုင်ပြီးထိခိုက်ပျက်စီးမှုများလာတဲ့ရာသီဥတုရေရာအရေးပေါ်အခြေအနေမျိုးရင်ဆိုင်ရနိုင်ခြင်းရှိနေပြီလို့သူကပြောပါတယ
်။ So these countries that are infamous for scorching
တခြားပူပြင်းတဲ့အပူချိန်နဲ့အပူလိုင်းတွေကြုံတွေ့နေရတဲ့နိုင်ငံတွေဟာလည်း ဥပမာအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့တခြားတောင်အာရှနိုင်ငံတွေဖြစ်တာကြောင့်အခုလဲပူပင်လာတဲ့နေရာတွေနဲ့ကြုံရနိုင်တဲ့အခြေအနေအောက်မှာရှိနေပါတယ
်။အပူချိန်မြင့်တက်မှုနဲ့ကြုံရလေရှိတဲ့ဥရောပတိုက်ဖက်ကဒေသတွေမှာလဲပုံမို့ပူပင်လာနိုင်ခြင်းရှိနေတာကြောင့်လူမှုဘဝပုံမို့ခက်ခဲမဲ့ပုံရှိနေတယ်လို့လည်းသုံးသပ်ပါတယ်။ခုလိုအစင်ခံစားထွက်လာချိန်မှာပဲအမေရိကန်အခြေဆိုင်ပုလိဇာစန္ဒာသူတေသနာအဖွဲ့ကပင်လယ်သမုဒ္ဒါဆိုင်ရာဒေတာတွေကိုပြည်သူတွေအလွယ်တကူနားလည်သဘောပေါက်အောင်လို့မတ်လ10ရက်နေ့ကအွန်လိုင်းညီလာခံကျင်းပပြီးတော့ရှင်းလင်းတင်ပြခဲ့တာပါ။ကဘာမိုးလေဝသနဲ့ရာသီအပြောင်းလဲမှာအဓိကအခန်းကဏ္ဍမှာရှိနေတဲ့ပင်လယ်သမုဒ္ဒရာရေယာမာရောဥဒုရာသီပြောင်းလဲမှုဆိုင်ရာမူဝါဒတွေကိုပါတာဝန်ရှိသူတွေဘက်ကမမှန်ကန်ကန်ချမှတ်နိုင်ဖို့ပြည်သူတွေကလည်းရှုတ်ထွေးလာတဲ့ပင်လယ်သမုဒ္ဒရာဇီဝကေယစနစ်အကြောင်းပုံမနားလည်သဘောပေါက်စေဖို့နဲ့သတင်းသမားတွေအနေနဲ့လဲမှန်ကန်သိကြတဲ့ data အချက်အလက်တွေနဲ့သတင်းတွေတင်ဆက်နိုင်အောင်သိပ္ပံဆိုင်ရာအဖွဲ့တချို့ကအခုလိုအားထုတ်ဆောင်ရွက်နေကြတာပါ။ဥဒုရာသီပြောင်းလဲမှုနဲ့လူကျန်းမာရေးအပေါ်သက်ရောက်မှုတွေကိုသူတည်တနာပြုနေကြတဲ့ Echo Center ညွှန်ကြားရေးမှူးလက်ဖြင့် Harvard တက္ကသိုလ်ရာသီဥဒုနဲ့ကျန်းမာရေးဆိုင်ရာသိပ္ပံဌာနတွဲဖက်ပါမောက္ခ Alexandra Moore ကလည်းသမုဒ္ဒရာဥဒုရာသီနဲ့လူကျန်းမာရေးဆက်ဆက်ပတ်သက်မှုအကြောင်း data တွေကောက်ယူထုတ်ပြန်ပေးနေပါတယ
်။ So these are some of the products that we can provide, you know, maps of all oil spills.
ပင်လယ်သမုဒ္ဒရာနဲ့ပတ်သက်တဲ့အချက်အလက်တွေကိုအချိန်နဲ့တပြေးညီရနိုင်အောင်ကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဘယ်နေရာမှာရေနံတွေယိုဖိတ်တယ်လဲ၊ဓာတုပစ္စည်းတွေယိုဖိတ်တာကိုပါမြေပုံတွေနဲ့ပြုစုတင်ပြထားပါတယ်။ပင်လယ်သမုဒ္ဒရာကိုထိခိုက်စေတဲ့အဖြစ်အပျက်တွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုအလွယ်တကူရယူနိုင်အောင်ဆောင်ရွက်ထားပါတယ်။ပင်လယ်သမုဒ္ဒရာနဲ့ဆိုင်တဲ့အချက်အလက်တွေလူကျန်းမာရေးနဲ့ပတ်သက်တဲ့အချက်အလက်တွေလည်းရယူနိုင်ပါတယ်။နောက်ပြီး NOAA ကပြုစုထားတဲ့လွန်ခဲ့တဲ့နှစ်ပေါင်းတရာကသမုဒ္ဒရာရေတူးရဲ့အပူချိန်ကိုလည်းရယူနိုင်ပါတယ်
။သင်္ဘောတွေ၊ကုန်စည်တွေ၊သမုဒ္ဒရာရေစီးကြောင်းတွေသာမကစီဝါမျိုးစုံမျိုးကွဲနဲ့ပင်လယ်ရေဆန်းငံတဲ့ပမာဏလေထုညဉ့်ညမ်းမှုအဆင့်စတာတွေကိုတက္ကသိုလ်တွေကရောသုတေသနအဖွဲ့တွေကသိပ္ပံနေကြစုဆောင်းကောက်ယူပြီးတော့အချိန်နဲ့တပြေးညီထုတ်ပြန်ပေးနေတာပါ။အဲ့ဒီလိုသမုဒ္ဒရာဒေတာတွေကိုအသုံးပြုခြင်းအပြင်သမုဒ္ဒရာနဲ့ဆိုင်တဲ့ပြဿနာတွေမှာတိကျမှုတာဝန်ခံမှုကြိုတင်ခံမှန်းတွက်ဆမှုတွေအတွေ့ပို့ပြီးတော့လွယ်ကူလာစေမယ်လို့လည်းယူဆကြပါတယ်။ပြီးခဲ့တဲ့12လအတွင်းကမ္ဘာဖြန်းမြအပူချိန်ဟာ 1.56 ဒီဂရီစင်နီဂရိတ်ထိတက်လာခဲ့တဲ့အတွက်ပါရီသဘောတူညီမှုပါဆက်မှုခေဥကာလအပူချိန်ထက်1.5 ဒီဂရီကျော်မသွားရေးဆိုတဲ့ကန့်သက်ချက်ကိုကျော်လွန်သွားပြီလို့ကော်ပါနီကပ်စ်အစီအစဉ်ခါစာမှာဆိုထားပါတယ်။ကျမနှံလောပ
ါ။ဒီနေ့ကမ္ဘာအပူချိန်ပိုပြင်းလာနိုင်တာကိုနားလောင်ပြောပြခဲ့တာပါ။အခုတော့သတင်းတွေကသုတပါလူသုံးများနေတဲ့ TikTok လူမှုကွန်ရက်ကိုပြောထားပါတယ်။ဗီဒီယိုတိုလေးတွေတင်တဲ့ TikTok ဟာကမ္ဘာမှာလူသုံးများဆုံးလူမှုကွန်ရက် application တစ်ခုဖြစ်ပါတယ်။ဘယ်နိုင်ငံတွေမှာအများဆုံးနဲ့မြန်မာနိုင်ငံမှာရောဘယ်လောက်သုံးနေပါလဲ။မန်ညိုညိုလင်းပြောပြပေးပါဦးခင်ဗျာ
။ဒီကနေ့ကမ္ဘာမှာလူတွေအသုံးအများဆုံး application တွေထဲမှာ TikTok ဆိုတဲ့ application လည်းပါပါတယ်။အခုဆိုရင် TikTok က social လူမှုကွန်ရက် application တွေဖြစ်တဲ့ Facebook, YouTubeWhatsApp, Instagram application တွေပြီးရင်အသုံးပြုသူပေါင်းတန်း 1,300 ကျော်နဲ့အဆင့်9နေရာမှာရှိနေတာပါ။ Social Media လူမှုကွန်ရက်တွေကိုအရွယ်ရောက်ပြီးတဲ့လူသားတိုင်းအသုံးပြုလာတဲ့အချိန်ဖျော်ဖြေမှု၊ဟာသ၊ထိတ်လန့်စရာ၊ထူးဆန်းတဲ့အဖြစ်ပြဲ၊စတဲ့အပန်းဖြေစရာ၊ဗဟုသုတရစရာ၊သိမှတ်စရာ၊ဂဏမျိုးစုံဗီဒီယိုဖိုင်အတိုလေးတွေတင်လို့ရ၊ကြည့်လို့ရတဲ့ TikTok application ကကလေးသူငယ်တွေအပါအဝင်လူတွေရဲ့ဆွေးဆောင်မှုတွေကိုတနေ့တဲ့တနေ့ရရှိနေတာပါ။ဒါကြောင့်2024ခုနှစ်ဖေဖော်ဝါရီလထဲမှာတင်ခတ်မှန်းချီအကျဉ်းရေးတန်း 4,900 ကျော် TikTok မှာ download လုပ်ကြရတယ်လို့လေ့လာမှုတွေမှာရေးသားထားပါတယ်။ TikTok ရဲ့မူရင်းစင်မြစ်ကတော့ByteDance လို့ခေါ်တဲ့တရုတ်ပိုင်းနည်းပညာကုမ္ပဏီတစ်ခုက2016ခုနှစ်မှာ Douyin လို့ခေါ်တဲ့လူအများသုံး social media application တစ်ခုကိုပြုလုပ်ခဲ့ပြီးအဲ့ဒီကနေတရုတ်ပြည်ပြည်ပနိုင်ငံတကာမှာသုံးနိုင်မဲ့ TikTok ဆိုတဲ့နာမည်နဲ့2019ခုနှစ်ထဲမှာပြုလုပ်ခဲ့တာဖြစ်ပါတယ်။ဒါကြောင့် TikTok ရဲ့နိုင်ငံတကာရုံးချုပ်တွေကို American ပြည်ထောင်စု Los Angeles နဲ့အာရှမှာတော့ Singapore နိုင်ငံတွေမှာတွေ့နိုင်ပါတယ်။ဒါအပြင်နယူးယောက်လန်ဒန်ဒပ်လင်ပ Piente, Balin, Dubai, Jakarta, Seoul ne Tokyo myo re ma le yongwe ri ko tha shi tha da ba. 2020 ခုနှစ်တုန်းကအိန္ဒိယနိုင်ငံတစ်ခုတည်းကပဲ TikTok ကို download လုပ်တဲ့အချိန်ရင်တန်း600ကျော်ရှိခဲ့ပါတယ်။အိန္ဒိယအစိုးရဟာတရုတ်ပိုင် TikTok အသုံးပြုတာဟာနိုင်ငံနဲ့နိုင်ငံသားတွေရဲ့လုံခြုံမှုအတွေ့စိုးရိမ်စရာရှိတယ်ဆိုပြီး2020ခုနှစ်ထဲမှာအသုံးပြုမှုခေတ္တပိတ်ပင်ခဲ့ပါတယ်။2021ဇန်နဝါရီလမှာတော့ TikTok အသုံးပြုမှုကိုအိန္ဒိယမှာလုံးဝပိတ်ပင်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလည်းလူငယ်တွေအတွက်လမ်းမကိုရောက်နိုင်တယ်ဆိုပြီးတာလီဘန်ခေါင်းဆောင်တွေက2022ခုနှစ်မှာ TikTok အသုံးပြုခွင့်ကိုပိတ်ပင်လိုက်ပါတယ်။ဒါ့အပြင်ဩစတြေးလျ၊ Estonia, UK, ပြင်သစ်၊ Netherlands, Norway, Belgium, Denmark, Canada နဲ့ New Zealand နိုင်ငံတွေမှာလည်းအစိုးရသုံးကွန်ပျူတာတွေ၊ဖုန်းတွေစတဲ့ TikTok သုံးလို့ရတဲ့ပစ္စည်းတွေမှာအသုံးမပြုကြဘူးနဲ့အစိုးရဝန်ထမ်းတွေပါ TikTok application မသုံးကြဘူးတားမြစ်ထားတာပါ။ဥရောပပါလီမန်ဥရောပကော်မရှင်ဥရောပကောင်စီတို့မှလည်းအဖွဲ့ဝင်တွေဝန်ထမ်းတွေအားလုံးဆိုင်ဘာလုံခြုံရေးအတွက် TikTok application မသုံးဖို့2023မတ်လထဲမှာတင်းတင်းကြပ်ကြပ်တိုက်တွန်းပြောဆိုထားပါတယ်။ American ပြည်အောင်စုကတော့အစိုးရပိုင်းကွန်ပျူတာတွေဖုန်းတွေ TikTok သုံးလို့ရတဲ့တခြားပစ္စည်းကိရိယာတွေမှသာမကတနိုင်ငံလုံးအတိုင်းအတာနဲ့ TikTok application ကိုပိတ်ပင်သွားဖို့အထက်လွှတ်တော်အောက်လွှတ်တော်တွေမှာဆွေးနွေးဆုံးဖြတ်မှုတွေပြုလုပ်နေပါတယ်။အောက်လွှတ်တော်ကတော့2024ခုနှစ်မတ်လ13ရက်နေ့ကသဘောတူလိုက်ပြီးဖြစ်ပါတယ်။First ever TikTok Southeast Asia socio-economic impact report. ဒီလိုပြည်ပမှုတွေရှိနေတဲ့ကြားကပဲကမ္ဘာအနှံ့ TikTok သုံးဆွဲမှုကလည်းတန်းရာနဲ့ချီရှိနေတာပါ။အခု2024ခုနှစ်ဇန်နဝါရီလထဲမှာရယူထားတဲ့စာရင်းအချက်အလက်တွေအရတော့ TikTok application သုံးဆွဲမှုအများဆုံးနိုင်ငံတွေက American ပြည်အောင်စု၊ Indonesia နဲ့ Brazil နိုင်ငံတွေဖြစ်ပါတယ်။American ပြည်အောင်စုကအသုံးပြုသူတန်း150ရှိပြီးအင်ဒိုနီးရှားက126တန်းနဲ့ဘရာဇီးက69တန်းရှိပါတယ်။မြန်မာနိုင်ငံကိုကြည့်မယ်ဆိုရင်တော့18နှစ်အထက်လူဦးရေ16တန်းကျော်အင်တာနက်အသုံးပြုသူပေါင်းရဲ့69ရာနှုန်းဟာ TikTok application ကိုအသုံးပြုကြပြီးအဲ့ဒီထဲမှာအမျိုးသားက 55.3 ရာနှုန်းနဲ့အမျိုးသမီးက 44.9 ရာနှုန်းရှိတယ်လို့2024အစောပိုင်းမှာသုတေသနပြုထားတဲ့ Biden's Company ရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်ရှင်
။လူသုံးများနေတဲ့ TikTok လူမှုကွန်ရက်မညညိုလင်းပြောပြခဲ့တာပါ။အခုလိုပတ်စင်ခဏတွေပြီးမှာတော့ VO American တန်ရဲ့စနေညအစည်းအဝေးနဲ့ဆုံးမသက်ခင်သတင်းချင်းချက်ကိုမခင်ပြုထည်ပြောပြပေးပါအောင်ခင်ဗျာ။
ဒေတာအတွက် American Pride ကုမ္ပဏီတစ်ခုကပေးတဲ့အကူအညီတွေအားလုံးကိုကန့်ချသွားပြီလို့ Israel စစ်တပ်နဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။အစားအသောက်နဲ့စေးပွားတွေပါတဲ့လူသားချင်းစာနာတဲ့အကူအညီ Metric တန်ချိန်200ကျော်ကို American နာမည်ကြီးစဖို့မှုကြီး Jose Andres တီထောင်ချတဲ့ War Central Kitchen Pride အဖွဲ့ကပေးပို့ခဲ့တာပါ။ဒီကူညီရေးတင်ဆောင်ထားတဲ့ဝမ်းပြားရည်ရင်ကို Spain က Open Arms Pride အဖွဲ့က Cyprus ကျွန်းနိုင်ငံကနေတဆင့်ဆွဲလာပေးတာဖြစ်ပါတယ်ရှင်။ရုရှားနိုင်ငံမှာလက်ရှိသမ္မတဗလာဒီမီယာပူတင်ပဲနောက်ထပ်သမ္မတတပ်တန်း6နှစ်ဆက်အုပ်ချုပ်ဖို့တည်ကြနေတဲ့သမ္မတရွေးကောက်ပွဲတွေဒုတိယမြောက်နေ့ဆက်လက်ကျင်းပနေပါတယ်။သမ္မတပူတင်ကိုထောက်ခံမဲပေးကြတဲ့သူတွေရှိသလိုရွေးကောက်ပွဲကိုဆန့်ကျင်ကန့်ကွက်မှုတွေကလည်းရှိပါတယ်။မဲယုံတွေကိုလက်လုပ်ဘုံတွေနဲ့ပစ်ခတ်တိုက်ခိုက်တာ၊မဲဘုံတွေထဲကိုအစိမ်းရောင်ရေလောင်းချတာအပါအဝင်မဲယုံတွေဝင်ရောက်ဖျက်ဆီးတဲ့ဖြစ်ရပ်ပေါင်း6ခုထက်မနည်းရုရှားနိုင်ငံတဝန်းရှိခဲ့ပါတယ်။မကြခင်တုန်းကပဲအချင်းထောင်ထဲမှာတည်ဆုံသွားတဲ့ရုရှားတိုက်ခိုက်ခေါင်းဆောင်အယ်လစီညာဗန်နီကို2018ခုနှစ်တုန်းကမော်စကိုမြို့တော်မှာအစိမ်းရောင်ပိုးတက်စေးရည်နဲ့ပတ်ပြီးတိုက်ခိုက်ခဲ့တာကိုအကြောင်းပြုပြီးရုရှားစုရတိုက်ခိုက်တွေကမဲပုံးတွေထဲမှာအစိမ်းရောင်ရည်တွေလောင်းထည့်ပြီးတော့ကန့်ကွက်မှုပြခဲ့ကြတာပါ။ရန်ကုန်တိုင်းတွေကရွှေဆိုင်တွေပြင်ပရွှေအယောင်းဝယ်လုပ်နေကြတဲ့သူတွေအနေနဲ့ရန်ကုန်တိုင်းဒေသကြီးရွှေလုပ်ငန်းရှင်များအသင်းကသတ်မှတ်ပေးထားတဲ့ဈေးအတိုင်းအယောင်းဝယ်မလုပ်ဘူးဆိုရင်မရောင်းချဖို့ရွှေအသင်းကသတိပေးလိုက်ပါတယ်။2024 match လဆန်းကစပြီးတော့ရွှေတစ်ကြက်သားကို30ကျော်ထိတက်နေတာပါရှင်
။ကျေးဇူးပါမခင်ဖြူထွေးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစည်းအဝေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစည်းအဝေးထုတ်လွှင့်မှုကကိုရရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Sarita Hamdon နဲ့ Tian Wan တို့ဖြစ်ပါတယ်။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program